Welcome to the Voice of America in Burmese.
Mingla mne khima thora shin mya shin. VOA American tan Myanmar bai season ye 2021 khu ne July la 5 ye tinin la ni mne khin season 2 ko Myanmar san no chain mne 6 nai ka ni 9 nai thi New York Washington DC ka ni sa tin thong lein pe ni ba bi.တိုင်းတို့မီတာ25 40 51တို့ကနေဖမ်းယူနိုင်စေနိုင်ကြပါတယ်ရှင်။ဒီမှာသင်္ကေတထိုက်ပါရှင်။ဒီမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါ။ဒီကနေ့အစီအစဉ်မှာတော့မြန်မာနဲ့နိုင်ငံတကာထိတ်တန့်ရောက်သတင်းတွေကိုအရင်ဆုံးတင်ပြပေးမှာဖြစ်ပြီးဒီနောက်မှာတော့
ဒီနေ့တော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့
ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒ
ီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒ
ီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီ
တော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ ိုရိုနာဗိုင်းရပ်စ်ကာကွယ်ဆိုင်ရာလုပ်ဆောင်မှုတွေကိုကောင်းကောင်းမလုပ်နိုင်တော့တဲ့မြန်မာနိုင်ငံမှာမကြခင်သတင်းပတ်တွေအတွင်းကကိုဗစ်ကူးစက်မှုနှုန်းကတဟုန်တိုးမြင့်တက်လာနေတာဖြစ်ပါတယ်။ဒေါန်ဆန်းစုကြည်ဦးဆောင်တဲ့အရတအစိုးရလက်ထက်မှာကိုဗစ်ကူးစက်မှုမြင့်မားတာနှစ်ကြိမ်ရှိခဲ့ပြီးဒီကူးစက်မှုလှိုင်းနှစ်ခုစလုံးအတွက်ကိုဗစ်ဆန်းသတ်မှုတွေနဲ့တိကျခွဲနေရမယ့် Quarantine Center တွေဖွင့်ပြီးအခြေအနေကိုတည်ငြိမ်မှုရှိအောင်ထိန်းထားနိုင်ခဲ့တာဖြစ်ပါတယ်။နိုင်ငံတလွှာကာကွယ်ဆေးတွေစပြီးထိုးပေးဖို့အတွက်လုပ်နေချိန်မှာပဲစစ်တပ်ကအာဏာသိမ်းခဲ့တာကြောင့်အစီအစဉ်တွေကောင်းကောင်းဆက်မလုပ်နိုင်လည်းဖြစ်ရတဲ့အပြင်စီဝန်တန်းအများစုဟာအကြမ်းဖက်အာဏာဖိစံနဲ့စီဂျင်ဝင်နေတာကြောင့်ကျန်းမာရေးဆောင်ရှောက်ကုသရေးမှာပါအခက်ကြုံနေရတာဖြစ်ပါတယ်။လက်ရှိမှာဓာတ်ခွဲနမူနာ 2.8 သန်းနီးပါးစစ်ပေးနိုင်ခဲ့ပြီးအတည်ပြုလူနာ 36,000 ကျော်ရှိနေတယ်လို့တည်ဆောက်သူစုစုပေါင်းက 3,419 ယောက်ရှိနေတယ်လို့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။ဖိလစ်ပိုင်နိုင်ငံတောင်ပိုင်းမှာတနင်္ဂနွေနေ့ကတပ်သားတွေတင်ဆောင်လာတဲ့စစ်လေရင်တစ်စီးပစ်ကျခဲ့တဲ့အတွက်တည်ဆောင်းသူအ ਨੇ ဆုံး29ယောက်ရှိတယ်လို့ဒဏ်ရသူက50လောက်ရှိနေတယ်လို့အာဏာပိုင်တွေကပြောပါတယ်။တနင်္ဂနွေနေ့လည်းကစစ်တင်တန်းစင်ကျောင်းသားအများစုပါဝင်တဲ့လူပေါင်း100လောက်ကိုတင်ဆောင်းလာတဲ့ C130 Hercules ပို့ဆောင်ရေးယာဉ်ဟာဆူလူခရိုင်မှာရှိတဲ့ဂျိုလိုကျွန်းမှာဆင့်တက်ဖို့လှုပ်ဆင်မှာလင်းရင်မီးလောင်ပောက်ကွဲပြီးပြတ်ကျခဲ့တာဖြစ်ပါတယ်။လင်းရင်မြေပြင်နဲ့ထိပ်ပြီးပောက်ကွဲမှုမဖြစ်ခင်ကလေးမှာရင်စစ်သားတချို့လင်းရင်ပေါ်ကနေခုန်ဆင်းတာတွေ့ခဲ့ရတယ်လို့ဆူလူပူတဲတပ်ဖွဲ့တမှုကြီးကပြောပါတယ်။အင်ဂျင်လေးလုံးတက်လင်းဟာကြောင်မိုင်းနဲ့တိတ်မွေးတဲ့လူနေတိတ်မထူတတ်တဲ့နေရာမှာပြတ်ကျခဲ့တာဖြစ်ပြီးလင်းမောပါရာသူတွေက18ယောက်ပျောက်ဆုံးနေတဲ့အတွက်သူတို့ကိုဆက်လက်ရှာဖွေနေဆဲဖြစ်ပါတယ်။စစ်လင်းမတော်တဆဖြစ်မှုတွေထဲမှာအခုဒီလင်းပြတ်ကျတာဟာလူသေးဆုံးမှုအများဆုံးဖြစ်ပြီးပြတ်ကျရတဲ့အကြောင်းရင်းကိုစုံစမ်းစစ်ဆေးမှာဖြစ်ကြောင်းလေးတပ်ပြောခွင့်ရကပြောပါတယ်။
တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဘိုင်းနိုမီတာ24 kHz 12.13 ဘိုင်းနိုမီတာ40 kHz 9.13 ဘိုင်းနိုမီတာ51 kHz 5805နဲ့ဘိုင်းနိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
်။ဒီနေ့လာနေမနေ့ခင် VO ရဲ့သတင်းလေးကိုဆက်ပြီးတင်ဆက်နေပါတယ်။အနည်း20နီးပါးကြာအာဖဂန်စစ်ပွဲကနေအမေရိကန်တပ်တွေတဖြည်းဖြည်းဆုတ်ခွာနေချိန်မှာပဲတာလီဘန်သဘုံတွေကလည်းနေမြေတစ်ခုပြီးတစ်ခုသိမ်းပိုက်နေတာကြောင့်ဟိုတစ်ချိန်လုံးကလိုတာလီဘန်သဘုံတွေရဲ့ထိန်းချုပ်မှုအောက်အာဖဂန်စတန်နိုင်ငံကြာရောက်သွားမှာကိုစိုးရိမ်ကြောင်းအမေရိကန်စစ်ဖက်အကြီးအကဲတဦးကပြောပါတယ်။အာဖဂန်ဆိုင်ရာအမေရိကန်တပ်မှုကြီးဗိုလ်ချုပ်ကြီးစကော့တ်မေလာက ABC ရုပ်သံရဲ့ This Week အစီအစဉ်မေးမြန်းခန်းအတွင်းဖြေကြားရမှာတာလီဘန်တွေအင်အားပြန်ကောင်းလာကြောင်းနေမြေပြန်လဲလက်လွတ်ဆုံးရှုံးနေရတာအတွက်စိုးရိမ်စရာအကောင်းကြောင်းအာဖဂန်မိတ်ဆွေတွေခြံထားခဲ့ရတာမျိုးကိုသူ့အနေနဲ့မနှစ်သက်ဘူးလို့ပြောသွားတာပါအမေရိကန်တပ်တွေဆုတ်ခွာနေတာနဲ့အမျှတာလီဘန်တွေပိုလှုပ်ရှားလာကြပြီးမေလအစောပိုင်းကစလို့နေမြေတွေတစ်ခုပြီးတစ်ခုသိမ်းပိုက်လာလိုက်တာအခုဆိုရင်ခရိုင်ဒေသ100ကျော်သိမ်းပိုက်ထားပြီးဖြစ်ကြောင်းလည်းပြောပါတယ်အာဖဂန်မှာဆယ်စုနဲ့နှစ်ခုကြာဆင်နွှဲခဲ့တဲ့စစ်ပွဲအတွင်းအမေရိကန်စစ်သည်2300လောက်ကြာဆုံးခဲ့ပေမဲ့အမေရိကန်ရဲ့တိုက်ပွဲတွေအောင်မြင်မှုရခဲ့တယ်လို့ဗိုလ်ချုပ်ကြီးမေလာကဆိုပါတယ်ခင်ဗျာ။အီဂျစ်နိုင်ငံမှာစနေနေ့တုန်းကရေတပ်အခြေစိုက်စခန်းကြီးတစ်ခုဖွင့်လှစ်ခဲ့ပါတယ်။လေပြင်းနယ်စပ်ကနေ84မိုင်လောက်အကွာမှာရှိတဲ့အဲ့ဒီရေတပ်စခန်းဖွင့်ပွဲအခမ်းအနားကိုအီဂျစ်သမ္မတဖက်ဒရယ်စီစီကသူ့ရဲ့အနီးကမဟာမိတ် UAE နိုင်ငံကအင်ရှင်မင်းသားရှိတ်မူဟာမက်ဘင်အယ်နိုင်ယန်နဲ့လေပြင်းသမ္မတတို့ပါတစ်ဖက်စီခြံရံပြီးတက်ရောက်ခဲ့တာပါ။July 3 base လို့ခေါ်တဲ့အဲ့ဒီရေဒတ်စကန်ဟာမြေထဲပင်လယ်နဲ့ပင်လယ်ဒီအတွင်းသူ့ရေဒတ်လှုပ်ရှားမှုအတွက်အထောက်အကူဖို့ဖြစ်စေသလိုတရားမဝင်ရေကြောင်းဖြတ်တန်းသွားလာမှုကိုလည်းကာကွယ်သွားနိုင်မှာဖြစ်ပြီးအီဂျစ်နိုင်ငံရဲ့မဟာဗျူဟာကျမှုနဲ့အကျိုးစီးပွားတွေကိုလည်းအကာအကွယ်ပေးသွားနိုင်လိမ့်မယ်လို့ဆိုပါတယ်။ဖွံ့ဖွဲအခမ်းအနားမှာပြင်သစ်လို့ရဟယင်တင်စစ်တင်းမော2စင်းကိုဂျာမန်လို့ရင်ငုတ်တင်မော2စင်းနဲ့မကြသေးမီကမှအီတလီကနေရောက်လာတဲ့FREMM အမျိုးအစားစစ်သင်္ဘောတွေခြံရံလျက်တွေ့ခဲ့ရတာပါရေတပ်တပ်ဖွဲ့ဝင်တွေကလည်းအမြောက်ကြီးတွေစမ်းသပ်ပစ်လွှတ်တာလေထီးကုန်ပြတာနဲ့ကုန်းရည်နှစ်သွဲကန်းတက်လေးကျင်ကန်းတွေပြသခဲ့ပါတယ်။အီဂျစ်သမ္မတစီစီဟာ2013မှာသမ္မတမော်စီကိုဖြုတ်ချရမှာဥဆောင်အနံ့ရရှိခဲ့ပြီးနောက်ရေစူး14မီတာအနက်ရှိတဲ့ရေတပ်စိတ်ကန်းတွေတည်ဆောက်ခဲ့ပြီး ဒီစိတ်ကမ်းတွေဟာစီးပွားရေးအတွက်လည်းအသုံးပြုဖို့ဖြစ်တယ်လို့ဆိုပါတယ်ခင်ဗျာ။ပိုယန်မင်းကြီးဖရန်စစ်ဟာဦးမားကြီးလမ်းကြောင်းဆိုင်ရာယောဂကိုယောမမြို့ဂမ်မလီပိုလီကလင်းနစ်ဆေးရုံမှာတက်ရောက်ခွဲစိတ်ကုသမှုခံယူဖို့ရှိတယ်လို့ဗာတီကန်နန်းတော်ကကြေညာပါတယ်။ပိုယန်မင်းကြီးဘယ်တော့ခွဲစိတ်မှုခံယူမယ်ဆိုတာကိုတနင်္ဂနွေနေ့ကကြေညာချက်မှာအတိအကျဖော်ပြမထားပေမဲ့ခွဲစိတ်ကုသမှုပြီးစီးတဲ့အခါထပ်ပြီးကြေညာသွားမယ်လို့ဖော်ပြထားပါတယ်။ဒီကြေညာချက်မထုတ်ပြန်မီနိုင်ရင်ပိုင်းအလိုကပိုယန်အမင်းကြီးဖရန်စစ်ကစိန့်ပီတာယဉ်ပြင်တနင်္ဂနွေနေ့စုတောင်းပွဲမှာတက်ရောက်လာသူတွေကိုနှုတ်ဆက်စကားပြောကြားခဲ့ပါတယ်
။ Quien se renuncia ante Cristo Filito Encarnación en Coñobimo Perfección en ellos el cruce
Chicken ya le ni gu monoma မြားခင်ဗျာအခုပဲကျွန်တော်သွားရပါတော့မယ်။ကျွန်ုပ်အတွက်အခုလိုလာရောက်နှုတ်ဆက်အားပေးကြတာကိုအရန်ကျေးဇူးတင်ပါတယ်။ကျွန်ုပ်အတွက်စုတောင်းပေးကြပါလို့ပြောသွားတာပါ။ပိုယန်မင်းကြီးဟာစက်တင်ဘာလနဲ့ကြာရင်ဟန်ဂရီနဲ့ဆလိုဗေးကီးယားနိုင်ငံတွေကိုတွားရောက်ဖို့ရှိပါတယ်။အသက်84နှစ်ရှိပြီဖြစ်တဲ့ပိုယန်မင်းကြီးကသူ့ဆေးရုံတက်ဖို့စီစဉ်ထားတာကိုအရေးအမွေပြတဲ့အနေနဲ့ပြီးခဲ့တဲ့သတင်းပတ်ပုံမှန်စုတောင်းပွဲအတွင်းပြည်သူတွေကိုပြောကြားခဲ့မှုပါတယ်ခင်ဗျာ။အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်ဆာ့ဖ်ဆိုက်မြို့မှာအထက်မြင့်လူနေတိုက်ခန်းတွဲတစ်ခုတစိ့တစ်ပိုင်းပြိုကျခဲ့ပြီးနောက်အပြူပြက်ပုံအောက်ကတေးဆုံးဒါမှမဟုတ်အသက်ရှင်နိုင်သေးသူတွေကိုကယ်ထုတ်နေစေဖြစ်ပြီးအဆောက်အုံရဲ့နောက်ထပ်ကျန်နေသေးတဲ့အစိတ်အပိုင်းကိုဖြိုချလိုက်ဖို့ကြွမ်းကျင်သူတွေပြင်ဆင်နေပါတယ်။လန်တလောဖလော်ရီဒါပြည်နယ်ကိုဝင်ရောက်လာတဲ့အပူပိုင်းမုန်တိုင်းရဲ့လေပြင်းတန်ခံရပြီးအဆောက်အုံထပ်မံပြိုကျမဲ့အန္တရာယ်ရှိတဲ့အတွက်လက်ဦးမှုယူပြီးဖြိုချလိုက်ဖို့ပြင်ဆင်နေတာပါ။မုန်တိုင်းဟာအင်္ဂါနေ့မနက်ပိုင်းမှာအားပြင်းလာနိုင်တယ်လို့ခန့်မှန်းထားတာကြောင့်ဒေသစံတော်ချိန်တနင်္ဂနွေညပိုင်းဒါမှမဟုတ်တနင်္လာမနက်ပိုင်းမှာအဆောက်အုံကိုဖြိုချဖို့ရတာပါတယ်။ဖြိုချခဲ့တဲ့အဆောက်အုံရဲ့လက်ကျန်အစိတ်ပိုင်းဟာတရင်တရင်ဖြစ်လာတဲ့အတွက်ရှားဖွေကယ်ဆယ်ရေးလုပ်ငန်းကိုစနေနေ့တုန်းကခေတ္တရပ်ဆိုင်းခဲ့ရတယ်လို့ဖလော်ရီဒါပြည်နယ်အုပ်ချုပ်ရေးမှူးရွန်ဒက်ဆန်ဒစ်ကပြောပါတယ်
။ In a storm like this where you could see sustained power outages
မုန်တိုင်းကြောင့်နှင်းဆင်းပြီးပြတ်တောက်သွားနိုင်တာမျိုးတွေဖြစ်လာနိုင်တဲ့အတွက်မီးစက်ဆောင်တာကြောင့်တိုက်တွန်းလိုပါတယ်လို့ပြောတော့တာပါ။စနေတအမြင့်ရှိတဲ့အဲ့ဒီကွန်ဒိုအဆောက်အုံဟာဇွန်လ24ကစပြီးပြိုကျတာဖြစ်ပါလေအခုချိန်ထိရှာဖွေတွေ့ရှိရတဲ့ရုပ်အလောင်း24လောင်းရှိပြီးလူပေါင်း120လောက်ပျောက်ဆုံးနေစေဖြစ်ပါလေခင်ဗျာ
ထိတ်တန့်ရောက်သတင်းတွေကိုဒေါက်ခင်မြို့သက်နဲ့ကုညာဝင်းအောင်တို့ချီညာပေးခဲ့တာပါရှင်VOE မြန်မာပိုင်းစီစီရဲ့ရေဒီယိုထုတ်လွှင့်ချက်တွေကိုကျမတို့ရဲ့ website bami.voenews.com မှာအတန်လွှင့်ချိန်နဲ့တပြိုင်တည်းထိုက်ရိုက်နားဆင်နိုင်သလို VOE မြန်မာပိုင်းစီစဉ်ရဲ့လူမှုကွန်ရက် Facebook စာမျက်နှာမှာလည်းထိုက်ရိုက်ထုတ်လွှင့်ပေးနေပါလိမ့်ရှင်။အခုတော့သတင်းပေးပို့ချက်တစ်ပုဒ်ကိုတင်ပြပေးလိုပါတယ်။နေ့စဉ်ထောက်နဲ့ချီပြီးကိုဗစ် -19 နေတဲ့ထိုင်းနိုင်ငံမှာမြို့တော်ဘန်ကောက်နဲ့ပြည်နယ်ဆယ်ကုကဆောက်လုပ်ရေးစိုက်တွေကိုအစိုးရကတရားဝင်ပိတ်ထားပါတယ်။ဒီအတွက်ဘန်ကောက်နဲ့အနီးတစ်ဝိုက်ကဆောက်လုပ်ရေးစိုက်600အပါအဝင်ဆောက်လုပ်ရေးအလုပ်သမားတွေအတွက်လုပ်အားခရဲ50ရာခိုင်နှုန်းကိုတနင်္လာနေ့ကစပြီးထောက်ပံ့ပေးသွားမှာဖြစ်တယ်လို့ထိုင်းအလုပ်သမားဝန်ကြီးဌာနကပြောပါတယ်။ထိုင်းခြေစိုက် VOE သတင်းထောက်မအေးအေးမှသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံမှာကိုဗစ်တတိယလှိုင်းရောဂါပိုးကူးစက်ပြန့်ပွားမှုနှုန်းမြင့်တက်လာနေတာကြောင့်ဆောက်လုပ်ရေးစိုက်တွေပိတ်ထားရပါတယ်ဒီအတွက်အလုပ်သမားတွေအတွက်လုပ်အားခရဲ့50ရာခိုင်နှုန်းကိုအစိုးရကကူညီထောက်ပံ့ပေးသွားမယ်အကြောင်းထိုင်းလုပ်သမားဝန်ကြီးနိုင်စုချချုံပလင်ကထိုင်းဘာသာနဲ့အခုလိုပြောဆိုသွားပါတယ်အလုပ်သမားဝန်ကြီးပြောဆိုသွားတာကတော့အလုပ်သမားဥယျာဉ်ကိုစည်ရင်းပြုစုပြီးဖြစ်လို့တနင်္လာနေ့ကစပြီးထောက်ပံ့ကြေးတွေထုတ်ပေးတော့မှာပါ9ရက်တကြိမ်ငွေရှင်းပေးသွားမှာဖြစ်ပြီးကန့်သက်ပိတ်ဆို့ထားတဲ့လုံသမားစခန်းတွေစီတိုက်ရိုက်လာရောက်ရှင်းပေးသွားမှာပါဆိုပြီးပြောသွားပါတယ်။ဆောက်လုပ်ရေးအလုံသမားတွေမှာကူးစက်မှုတွေများလာကြောင်းဆိုပြီးဘန်ကောက်နဲ့နီးတဲ့ဆောက်လုပ်ရေးဆိုင်600ကိုဇွန်လ28ရက်နေ့ကစပြီးအဝင်အထွက်တွေကန့်သက်ပိတ်ဆို့ထားတာပါ။အလုံသမားတွေအနေနဲ့ကန့်သက်ထားတဲ့မိမိတို့ရဲ့စခန်းအတွင်းမှာသာနေထိုင်ကြဖို့အစာရေစာမလုံမလောက်ဖြစ်နေတဲ့နေရာတွေကိုလည်းအစားအစာအချောက်တွေလိုက်လံပို့ဆောင်သွားမှာဖြစ်တယ်လို့လည်းပြောသွားပါတယ်။ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကအလို့သမားရေးတာဝန်ခံဦးမင်းဦးကတော့အစိုးရဘက်ကကြေညာထားတဲ့အတိုင်းလောအားခရဲ့50ရာခိုင်နှုန်းကိုထောက်ပံ့ပေးသွားမယ်ဆိုပေမဲ့အလို့ရှင်တွေဘက်ကတော့နောက်ထပ်50ရာခိုင်နှုန်းကိုပေးတာမျိုးကတော့နည်းပါးပါတယ်ဆိုပြီးပြောပါတယ
်အလို့ရှင်တွေကတော့များစွာဖြင့်တော့ပေးဖို့မမြင်ဘူးသူတို့ကတော့ဟိုမှာစားရေးခါတော့တခြား ။ကျန်တဲ့ဟိုပေါ့နော်။လိုအပ်တဲ့ဟာတွေပေါ့နော်။စေပို့ဆောင်တာတို့နေရာထိုင်ခင်းလုပ်တာအဲ့လိုမျိုးဟာတွေပဲပံ့ပိုးတဲ့သဘောရှိပါတယ်။ဆောက်လို့ရလို့ချင်းနဲ့ဒါပါတော့အီတလီယန်ထိုင်းတို့လိုမျိုးအာဘန်ကောက်အဲ့ဒီဟိုတချို့ဆောက်လို့ဆိုက်အကြီးကြီးရှိရလေ။အဲ့လိုဟာမျိုးကြီးဆိုလို့ရှိရင်တော့ဒါတော့သူတို့ကတော့ဟိုဒီလိုအမကန်တွေပါထားရတာဖြစ်တဲ့အတွက်ကြောင့်ပေးနိုင်တယ်။ဒါပေမဲ့တခြားဟာတွေကတော့တုံတန်ကပေးနိုင်တဲ့ပုံမပေါ်ဘူးတုံတန်ကလေ။ဒီတို့ငါပြောတဲ့အစိုးရကငါဟိုလူဆွေရဒီအမဆန်ရမယ်ရမယ်တဘောရှိပါတယ်။နောက်ပြဿနာတင်နေတာတချို့တွေစက်ယုံနေပေါ့တချို့စက်ယုံနေမှာကအများကြီးဟိုမော်ဒယ်ယောဂဖြစ်တယ်ဗျာဖြစ်ရတဲ့အဲဒီစက်ယုံကိုဆက်ပြီးဖွင့်ထားတယ်ဗျာအဲ့ဒါမျိုးပြဿနာကြီးတက်အဲ့တော့အလုပ်ဘာရဆန္ဒပြတဲ့ဟာမျိုးဖြစ်တယ်လေ
ကိုဗစ်ကူးစက်မှုတွေဖြစ်နေတဲ့စက်ယုံတွေမှာတော့စက်ယုံမပိတ်ပဲအလုပ်ဆင်းခိုင်းနေတာကြောင့်ဒီအပိုင်းမှာပဲစက်ယုံ၃ခုလောက်ကမြန်မာတွေအပါအဝင်အလုပ်သမားတွေဆန္ဒပြတာတွေဖြစ်ခဲ့ပါတယ်။ဒီအတွက်၁၄ရက်ယာယီပိတ်ပေးထားရတဲ့စက်ယုံတွေလည်းရှိပါတယ်။စုံခလာပြည်နယ်၊နွန်ထပူရီပြည်နယ်၊စမုတ်ပရဂန်ပြည်နယ်၊တပ်ပြည်နယ်တွေမှာတော့ရာဂနန်းလောက်ရှိတဲ့အလုပ်သမားတွေကိုဗစ်ကူးစက်တာတွေဖြစ်နေတာပါ။ကူးစက်သူအတည်ပြုလူနာ 28,300 ကျော်ရှိနေတဲ့ထိုင်းနိုင်ငံမှာတောင်းနဲ့ချီရှိတဲ့ရွှေပြောင်းလူသမားတွေလည်းကူးစက်ခံနေရတာပါ။ဇူလိုင်လ၄ရက်နေ့မှာလည်းကူးစက်သူလူနာအသစ် 6,000 နီးပါးရှိနေပါတယ်။သေဆုံးသူကတော့ 2,226 ဦးထိရှိလာပြီးဆိုပြီးထိုင်းကျန်းမာရေးဝန်ကြီးဌာနကအတည်ပြုထုတ်ပြန်ထားပါတယ်ရှင်။
မအီအီမာရဲ့သတင်းပေးပို့ချက်ကိုနားဆင်ခဲ့ကြရတာပါရှင်။မကြာခင်မှာတော့သတင်းပတ်ဆင်ကဏ္ဍတွေကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်။
UN မှာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOE Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ။ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOE Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ်။ VOE မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်။ဒီ Application ကနေ VOE အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ညာ
VOE မြန်မာပိုင်းစီစဉ်ရဲ့တင်းနှင်းလာနေမနေ့ခင်ထုတ်လွှင့်ချက်တွေကိုနားဆင်နေကြရတာဖြစ်ပါတယ်အခုကတော့သတင်းပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့မြမရေဆွေးနွေးခန်းအစီအစဉ်ကိုတင်ပြပေးမှာပါမြန်မာနိုင်ငံကပြည်သူတွေနဲ့ဒီမိုကရေစီရေလှုပ်ရှားနေကြသူတွေကိုဂီတနဲ့အပိနှစ်သိမ့်နဲ့ဖျော်ဖြေပွဲတစ်ခုတောင်ကိုရီးယားနိုင်ငံဆိုလ်မြို့တော်မှာဇွန်လ29ရက်နေ့ကကျင်းပခဲ့ပါတယ်။တောင်ကိုရီးယားဂီတလောကကအချင်းကြီးအမှုပညာရှင်တွေပါဝင်တိခတ်ဖျော်ဖြေခဲ့တဲ့မြန်မာအိမ်မက်စီတို့မျှော်လင့်ချက်ဂီတပွဲတော်အကြောင်းမတ်စုမြတ်မွန်ကတင်ဆက်ထားပါတယ်ရှင်။
မြန်မာနိုင်ငံအတွက်တောင်ကိုရီးယားနိုင်ငံမှာပြုလုပ်ခဲ့တဲ့ဂီတဖျော်ဖြေပွဲကတည်ဆုံနေကြတယ်ဖြစ်ပါတယ်။ဒီမိုကရေစီပြန်လည်ပေါ်ထွန်းလာစေဖို့ဆန္ဒပြင်းပြနေကြတဲ့မြန်မာပြည်သူတွေဒီမိုကရေစီရေးအားကျိုးမှန်တဲ့ဆောင်ရွက်နေကြသူတွေကိုဂီတနဲ့အားပေးနှစ်သိမ့်ပြီးတော့ဒီမိုကရေစီအတွက်အသက်ပေးခဲ့ကြတဲ့သူတွေကိုဆုတောင်းမေတ္တာပို့တဲ့ပွဲဖြစ်ပါတယ်။မြန်မာအိမ်သက်စီတို့ပျော်လင့်ချက်လို့နာမည်ပေးထားတဲ့ဂီတပွဲတော်ကိုဇွန်လ29ရက်နေ့ကတောင်ကိုရီးယားနိုင်ငံဆိုးမြို့တော်မြို့လယ်တွေကဆိုဘတ်ပန်းချံကြီးမှကျင်းပခဲ့ပါတယ်ဒီပွဲတော်ကို Global Village Multicultural Federation ကစီစဉ်ခဲ့တာဖြစ်တယ်လို့ပွဲကိုဦးဆောင်လုပ်ခဲ့သူတယောက်ဖြစ်တဲ့မတ်ရွှေမိုးကပြောပြပါတယ် Global Village Multicultural Federation ဆိုတာကတော့တောင်ကိုရီးယားမှာအထွတ်အမြတ်ထားတဲ့ဘိုရှင်ကခေါင်းလောင်းကြီးကိုမြန်မာနိုင်ငံအပြောင်းလဲဖြစ်လာစေဖို့ရည်ရွယ်ပြီးတော့ထိုးနိုင်အောင်လို့စီစဉ်ပေးခဲ့တဲ့အဖွဲ့အစည်းဖြစ်ပါတယ
်တောင်ကိုရီးယားကနေပြီးတော့တစ်ဖြစ်တစ်ခါအနည်းတကာထိုးလို့ရတဲ့ဟိုမင်္ဂလာခေါင်းဆောင်ကြီးပေါ့မဟုတ်ဒီမိုကရေစီအောင်မြင်ဖို့အတွက်ဟိုတောင်ကိုရီးယားတုံ့ပြန်ရဲ့ဆိုတဲ့အစီအစဉ်လေးရှိအဲ့ဒီအစီအစဉ်ကိုလုပ်ပေးတဲ့ဟိုတောင်ကိုရီးယားအဖွဲ့ရတယ်ပြီးတော့အမားတို့ဆက်သွယ်တာပေါ့နော်ဆက်သွယ်တာပြီးတော့ဒီအခုလည်းထူးခြားတဲ့အစီအစဉ်ထူလုပ်ပေးခြင်းနဲ့အဲ့ဒီအစီအစဉ်လေးဆိုတော့ဒီအကြဒီဂီတပွဲတော်လုပ်ပေးခြင်းနဲ့အဓိကအားဖြင့်သူလုပ်ပေးခြင်းတာကတော့အချဆုံးသွားတဲ့အမားတို့ဒီဒီမိုကရေစီတောင်လာရေးတဲ့အသက်ပေးသွားတဲ့အားသာနေလေးကိုကောင်းရမွေရသူကလေးအောင်ဆူတောင်းပြီးရဲ့ပဲ။အဲ့ဒီပဲလို့လုပ်ရင်းနေဆိုလို့မအောင်ဆက်တယ်တော့။သူကတော့ပထမတော့ဒီကိုရီးယားရောက်နေမှလူမျိုးတွေကိုအုပ်စုဖွဲ့ပြီးတော့ multicultural အုပ်စုဖွဲ့ပြီးတော့ဘယ်လိုမျိုးလုပ်စေချင်တာပေါ့နော်။ဒါပေမဲ့တော့ဆရာအမားတို့ကလည်းမဖွဲ့ရသေးဘူးဆိုတော့အမရဲ့ဒီအမရဲ့အမနဲ့ညီမခင်ညီမလေးတယောက်ရဲ့ပေါ့နော်။အမတို့နှစ်ယောက်ပဲစဒီတလာလုံးလုံးကိုစူးစမ်းပန်းစားဒီကိုရီးယားအုပ်စုနဲ့တွေ့ပြီးဒီကိစ္စအောင်စီစဉ်ခဲ့ကြတာပါ။
နောက်ဒီဂီတပွဲတော်မှာဒီကိုရီးယားအနုပညာရှင်တွေတိခတ်ပြီးတော့မှမြန်မာတွေလည်းဝိုင်းပြီးဆိုကြတယ်ပေါ့လေဆိုတော့အဲ့ဒီလိုမျိုးအတူတွဲပြီးတော့မှဆိုနိုင်တိနိုင်အောင်လို့ဘယ်လိုမျိုးကြိုတင်ပြီးတော့စီစဉ်ရပါလဲရှင
်သူကပထမကိုရီးယားအနုပညာအဖွဲ့ကမတို့မြန်မာသချင်းငါးဘုတ်ကိုတောင်းတယ်တောင်းတော့မတို့မြန်မာသချင်းငါးဘုတ်ကိုသူတို့ကအရင်ဆုံးတိုက်ပြီးလေးကျင်ထားပါတော့မတို့ဆိုတော့မတို့ကတော့မတို့မြန်မာသချင်းတို့ရပြီးသားလေသူတို့ကသူကလေးကျင်ရမယ်ဒါလေးကိုတိခတ်ရမယ်ဆိုတော့သူတလောက်လုံးသူတင်ပြန်လေးကျင်နေပါတယ်ဒီကြေပြီးတော့အမတို့အမလည်းဒီဘက်ကနေပြီးတော့အမတို့ဒီကလေး၁၀ယောက်လောက်ပေါ့နော်ဒီမောင်မ၁၀ယောက်လောက်ကိုစုစည်းပြီးတော့ဟိုအိမ်မှာပဲသူတို့ကသူတို့လေ့ကျင့်မှုပြောရတယ်ဆိုသူတို့တွေကဟိုအမတို့ဒီတောင်ဝင်းရဲ့မောင်မတွေရတယ်ဒီဈာရဲ့ဆိုလို့ရှိရင်လို့တော့ရတာကိုစိတ်မျိုးတွေကဒီဘောင်းမှာမရှိဘူးဆိုတော့လေဟိုအိမ်မှာပဲလေ့ကျင့်ပြီးတော့အိမ်ကြီးကပွဲကိုဆော့ဆော့လာပြီးတော့ကိုရီးယားအဖွဲ့နဲ့အမတို့ညီမကြီးကတချင်းဆိုမဲ့ကလေးအဖွဲ့နဲ့တချင်းကတိုက်ပြီးတော့ဒီအားလေးဖြစ်ခဲ့ပါတယ်နော်
ကျန်ကိုရီးယားနိုင်ငံဆိုးမြို့တော်မှာကိုဗစ်ကရောဂါတားမြစ်ထိန်းချုပ်ရေးလူချင်းခခွက်ခွာနေရမယ့်စည်းကမ်းချက်တွေနဲ့အညီပွဲကိုကျင်းပခဲ့ကြရတာပါဂျော်လ28ရက်နေ့ကဂီတပွဲတော်မှာတီးခတ်ဖျော်ပြင်မှုတွေကိုတော့ကိုရီးယားဂီတပညာရေးအစည်းအရုံးဥက္ကဋ္ဌဂျိမ်းစ်ဂျောင်ကဦးဆောင်ပြီးတော့ကိုရီးယားဂီတပညာရှင်တွေတီးခတ်ခဲ့ကြတာဖြစ်ပါတယ်တောင်ကိုရီးယားဒီမိုကရေစီရဲ့လှုပ်ရှားမှုမှာကိုယ်တိုင်ပါဝင်ခဲ့တဲ့ဂီတပညာရှင်ဂျိမ်းစ်ဂျောင်ကဆရာနာတိတ်မှုခံရတဲ့မြန်မာပြည်သူတွေကိုစာနာတဲ့အတွက်ဂီတပွဲတော်မှာပါဝင်ခဲ့တာဖြစ်တယ်လို့ VOE မြန်မာပိုင်းကခုလိုပြောပါရယ်
။ "이번 미얀마 콘서트를 기획하게 된 이유는 1980년대 대한민국 광주 민주화 운동을 경험한 사람으로서
မြမ AMC တို့ဂီတပွဲတော်ကိုပါဝင်ဖြစ်တဲ့အကြောင်းကတော့ကျွန်တော်ကိုယ်တိုင်လည်း1980ပြည့်နှစ်တွေတုန်းကတောင်ကိုရီးယား광주 디모크라시 이에လှောက်ရှားမှုကိုကိုယ်တိုင်ကြုံတွေ့ခဲ့ဘူးသူဖြစ်လို့လက်ရှိမြန်မာနိုင်ငံမှာဆက်အနာရှင်စနစ်ကိုစန့်ကျင်တွန်းလှန်ရင်အသက်ပေါင်းများစွာပေးဆက်ဆုံးရှုံးနေကြရတဲ့တဲ့တွေမြင်ရကြရတိုင်းရမ်းကိုစိတ်ထိခိုက်မိရပါတယ်။ဒါကြောင့်ဒီလိုဖြစ်ကိုဂီတကလည်းတစ်ဆင့်တစ်ကမ္ဘာလုံးကိုအသိပေးရင်မြန်မာပြည်သူတွေစီကလည်းတနေ့နေ့မှာဒီမိုကရေစီနွေဦးရောက်လာမယ်ဆိုတဲ့မျှော်လင့်ချက်ကိုပေးနိုင်ဖို့ဒီပွဲမှာပါပစ်တာပါ။ဆက်အနာရှင်စနစ်ကိုစန့်ကျင်တွန်းလှန်ပြီးမြန်မာပြည်သူတွေနဲ့အတူတကွတီးဆိုတီးမှုချင်းနဲ့ကျွန်တော်တို့ဟာမြန်မာပြည်သူတွေနဲ့တစိမ့်တဝမ်းနဲ့ရှိနေရဆိုတာကိုသိုပ်ဖော်ခဲ့ပါတယ်မြန်မာပြည်သူတွေတန်ပုံးတွေတီးတောက်ရီတန်ဘူးတွေတစ်ခုနဲ့တစ်ခုရိုက်ပြီးဒီမိုကရေစီရေးတောင်းဆိုနေကြတာကိုအင်တာနက်မှာတွေ့ကြရတော့ကိုယ့်ပတ်ဝန်းကျင်မှာရှိတဲ့အရာတွေကိုတူရိယာအဖြစ်သုံးနိုင်တယ်လို့တွေးမိပါတယ်ဒါကြောင့်လူတိုင်းအလွယ်တကူဝယ်နိုင်တည်သွားနိုင်တဲ့ပလွေတို့ဘာကြာတို့လို့နေစဉ်ဘဝတွေကတူရိယာတွေနဲ့တမင်စီစဉ်တီးခတ်ခဲ့ပါတယ်ဆရာနာရှင်စနစ်မကြခင်အဆုံးသတ်သွားပြီးမြန်မာနိုင်ငံဒီမိုကရေစီစနစ်ပြန်ထွန်းလာဖို့ကျွန်တော်ဆုတောင်းနေပါတယ
်မြန်မာရဲ့မင်းကျွာကထက်ကြီးတယ်ကီတိုဟာမနေတာ
ကီတာတီခတ်မှုအတွက်ဥဆောင်စီစဉ်ခဲ့သူဂျိမ်းစ်ဂျောင်ဖြစ်ပါတယ်သူဟာ Soul Pops Philharmonic Orchestra ရဲ့ဂီတာမှုဖြစ်တယ်လို့တက္ကသိုလ်မှာဂီတာပညာသင်ကြားပေးနေတဲ့ဆရာလည်းဖြစ်ပါတယ်ဆိုးမျိုးလည်းကဆိုဘတ်ပန်းညာကြီးမှလုပ်ခဲ့တဲ့ပွဲမှာမြန်မာဒီမိုကရေစီရဲ့သချင်းတွေကိုတီးခတ်တီးဆိုခဲ့ကြတယ်လို့တောင်ကိုရီးယားရိုးရာတေးဂီတာဖွဲ့တွေကလည်းတီးမှုဖျော်ပြခဲ့ကြပါတယ်။အခုလိုမျိုးတောင်ကိုရီးယားတွေပါပါဝင်ခဲ့ကြတဲ့ပွဲမှာမြန်မာနိုင်ငံအခြေအနေအကြောင်းကိုရီးယားပြည်သူတွေပုံမသိရှိအောင်လို့တက္ကသိုလ်ကျောင်းသူချေယာကလည်းရှင်းပြပြောခဲ့ပါတယ်။
ညီမအိမ်မီးကဒီကိုရီးယားမှာပေါ့နော်ကိုမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ညီမမှာဆိုလို့ရှိရင်အခုလက်ရှိဖန်နေဟိုရုပ်တရက်စီပိတ်သွားတဲ့အကြောင်းပြီးတော့မော ADM တွေကလည်းသိပြီးတော့ပတ်စံထုတ်ရသိရတာတွေအခက်အခဲဖြစ်လာတဲ့အကြောင်းပြီးတော့ ADM ဆက်တွေကလည်းတစ်ခါတစ်ခါထုတ်တဲ့အခါမှာလည်းအချိန်ကြီးကြာမြင့်တဲ့အကြောင်းလေးနောက်ဆုံးဖန်နေရစာပိတ်ရတဲ့အစနစ်ရောက်တဲ့အကြောင်းသားတွေကိုလည်းပြောဖြစ်တယ်ပြီးတော့ဒီမြန်မာနိုင်ငံမှာအခုလက်ရှိပေါ့အလုတ်အကင်တွေလည်းအရင်ရှားပါလာပြီဒီစေရသားပြည်သူတွေကဆိုလို့ရှိရင်အရင်အထက်ပိုများပြလာတဲ့အတွက်ကြောင့်မလို့ဒီတိုင်းမှာဆက်ပြီးတော့သွားနိုင်မယ်ဆိုလို့ရှိရင်ပြည်သူတွေကပို့ပြီးတော့ဆွေးနွေးနိုင်တဲ့အဆင့်တွေရောက်ရှိလာနိုင်မယ်ပေါ့ဒီအတွက်ဒီညီမတို့ဒီမြန်မာနိုင်ငံကိုတနိုင်တလောက်ကူညီပေးကြပါပြောညီမတို့အရေးကိုလည်းပေါဝင်ပြီးတော့ကူညီထောက်ပံ့ပေးကြပါဆိုပြီးတောင်းဆိုခဲ့ပါတယ်ဟုတ်ပြည့်ရဲ့အခါမှာလည်းဒါတွေမကောက်ဘောနော်ခုချင်းခြားနိုင်ငံတွေမှာဆိုចောင်းဖွင့်နေတဲ့အချိန်မှာမြန်မာနိုင်ငံဘက်ကចောင်းသူចောင်းသားတွေကလည်းចောင်းမတရဘဲနဲ့အခုလိုနိုင်ငံရေးဘက်တွေလောက်ရှားနေတဲ့အခါမှာအချိန်ကြီးအရင်နှမျိုးဖို့ကောင်းတာပေါ့အဲဒီတော့ညီမအဲ့ဒီအတွက်ကိုစဉ်းစားပြီးတော့ចောင်းကိစ္စကြီးပြောဖြစ်ပါတယ်ပေါ့ပြီးတော့ဒီဘယ်လိုရောမလဲဒီ internet wifi တွေကလည်းတိတ်ပြီးတော့မရကြတဲ့အကြောင်းအနာသိနေတဲ့အချိန်ကစပြီးတော့ဒီညီမပြည်သူတွေနဲ့နေထိုင်ဖို့ဘဝဆိုလို့ရှိရင်တဖြည်းဖြည်းဒီဆိုရင်ဒါရင်းပြလာပြီးတော့အလုတ်ကင်တွေကလည်းပဲတစ်ခုပြီးတစ်ခုအဆင်မပြေရတဲ့ကြောင့်မလို့အခက်ခဲတဲ့ဖြစ်တဲ့ခါမှာပြည်သူတွေကဒီနေမကောင်းဖြစ်တဲ့ခါမှာလည်းပဲ ဒီထက်ဒီစေယုံတွေပဲသွားတဲ့အခါလေအခက်ခဲဖြစ်တဲ့အကြောင်းမလို့အသက်ဆုံးရှုံးမှုတွေကလည်းပိုအရင်ကထက်ပိုပြီးများပြလာတဲ့အကြောင်းပြီးတော့ညီမတို့ဒီမြန်မာနိုင်ငံမှာအခုအာဏာသိမ်းဖြစ်ပေါ်ပြီးနောက်ပိုင်းမှာလည်းဒီလက်နက်အယောင်ဝယ်လုပ်နေတဲ့နိုင်ငံတွေကိုလည်းပြည်ပင်ပြဖို့အတွက်ထပ်ပြီးအယောင်ဝယ်မလုပ်ကြဖို့အတွက်ကိုတောင်းဆိုခဲ့တယ်ပေါ့နော်။နောက်ဆုံးဒီ WHO ဘက်ကနေပြီးတော့လည်းနှစ်လပိုင်းတည့်ရက်နေ့ဒီမြန်မာနိုင်ငံမှာအာဏာသိမ်းတာဆက်ပြီးတော့အဲ့နောက်ပိုင်းမြန်မာပြည်သူ6000ကျော်လောက်ကအဆိုးရိမ်တဲ့အနေအထားဖြစ်တဲ့အကြောင်းကိုဒီ WHO ဘက်ကလည်းသိရှိရတယ်လို့ဆိုတယ်။အဲ့တော့အဲ့ဒီအတွက်ကိုလည်းဒီမြန်မာနိုင်ငံကိုအခုထပ်အရင်ထက်လည်းပို့ပြီးအခုချိန်မှာပို့ပြီးအခွင့်အရေးများစွာလိုအပ်နေပါတယ်ဆိုတဲ့အကြောင်းပေါ့နော်အဲဒါကြောင့်မလို့ညီမတို့ကလည်းဒီလိုအခက်အခဲတွေဖြေရှင်းဖို့အတွက်ကိုဒီပြည်တော်စုသမရမြန်မာနိုင်ငံတော်အမျိုးသားညီညွတ်ရေးအစိုးရ NUGO အစိုးရအဖြစ်နဲ့အတိမပြုပေးဖို့အတွက်တောင်းဆိုခဲ့တဲ့အရာပေါ့နော်ညီမအဲ့ဒီအကြောင်းလေးအကုန်လုံးကိုညီမကိုရီးယားလိုပြပြခဲ့ပါတယ
် Media Art Korea တက္ကသိုလ်မှာ Film Directing and Productionဘာသာရပ်သင်ယူနေတဲ့နောက်ဆုံးနှစ်ကျောင်းသူကျေးရဖြစ်ပါတယ်။မြန်မာအင်မက်စီတို့မျှော်လင့်ချက်ဂီတပွဲတော်ကနေရရှိတဲ့အလှူငွေတွေကိုမြန်မာနိုင်ငံမှာလိုအပ်နေသူတွေစီကိုပေးပို့ဖို့စီစဉ်နေပြီလို့မတ်ရွှေမိုးကပြောပြပါတယ်
။တောင်ကိုရီးယားဘက်ကသူတို့ကဒီဟာတွေကိုငွေချင်းနဲ့ပေးရတယ်ဆိုလို့ရှိရင်ဈေးနဲ့ဈေးပစ္စည်းတွေကိုဝယ်ပြီးတော့မြန်မာပြည်ကိုပို့ပေးပါလို့သူတို့ပြောတယ်။အဲ့တော့မှကလည်းမြန်မာပြည်ဘက်ကတကယ်လိုအပ်နေတဲ့ဟိုထိခိုက်ဒဏ်ရာရနေတဲ့လိုအပ်နေတဲ့နေရာတွေနောက်ပြီးတော့ဈေးပစ္စည်းဒုက္ခတွေကြီးအိမ်မှာဟိုနေကောင်းတဲ့လူအများကြီးလက်ရှိရဆိုရယ်အဲ့ဒီဘက်ကဘယ်လိုအပ်နေတဲ့ဟာတွေကိုအမလိုအပ်နေတဲ့ဟာတွေမှလေးပြီးစည်ရင်းလုပ်ပြီးဒီဘက်ကိုတင်ပေးမယ်ဆိုလို့ရှိရင်တို့ဘက်ကနေပြီးတော့ဟိုပို့ပေးမယ်လို့ပြောပါတယ်ရှင
်နောက်ပြီးတော့ဒီလက်ရှိပေါ့နော်မြန်မာနိုင်ငံရဲ့ကိစ္စနဲ့ပတ်သက်လို့ရှိရင်တခြားနိုင်ငံတွေနဲ့ဆက်လို့ရှိရင်ဒီတောင်ကိုရီးယားနိုင်ငံကအင်မတန်မှဟိုတော်တော်လေးတက်တက်ကြွကြွပေါ့နော်အစိုးရရောပြည်သူရောလွှတ်တော်ရောတော်တော်လေးစိတ်ဝင်စားရှိကြတာတွေ့ရတယ်ဆိုတော့တောင်ကိုရီးယားမှာနေနေတဲ့ဒီမြန်မာတယောက်အနေနဲ့ပေါ့နော်မြန်မာအရေးလှုပ်ရှားနေသူတယောက်အနေနဲ့ကဒီတောင်ကိုရီးယားဘက်ကလှုပ်ပေးနေတဲ့ဥစ္စာတွေကိုဒီထက်အားရချင်းနှံ့မှုရှိလားဒီထက်ပို့ပြီးတော့မှဘာများလှုပ်ပေးစေချင်ပါလဲရှင
်သူတို့ကတော့ဒီအခုဟိုအလူငွေတွေလှူပေးတယ်မောင်းတဲ့သူဆန္ဒတွေပြပေးတယ်ပေါ့နော်သူတက်နိုင်သလောက်ကိုသူတို့လှုပ်ပေးတယ်အများအားဟိုဟိုအားဟိုအင်အားသွေးမှဆိုလို့ဟိုသွေးမှဆိုလို့တော့မဟုတ်ပေါ့နော်ဟိုအများအားအင်အားတက်အောင်ပေါ့ဒီ
အားပေးတယ်အများအားအားပေးတာတွေလှုပ်ပေးတယ
်အများအားအားပေးရတာမျိုးဒီမျိုးကြီးတွေလှုပ်ပါတယ်အမားတို့ဘက်ကလည်းဟိုအများကြီးကျေးဇူးတင်ပါတယ်ဒါပေမဲ့အမားတို့ရဲ့ NUG အစိုးရကိုဒီရုံးအစိုးရဖြစ်တတ်မှတ်ပေးတော့အကောင်းဆုံးပေါ့ဒီအဲ့ဒါအမားတို့ပြောလင့်ပါတယ်အမားတို့အဲ့တော့ဘယ်ပဲသွားပါပဲလို့လို့အင်းရပွဲမှာလေအဲ့ဒီဟာကိုပဲအများကြီးတောင်းဆိုရပြန်ရရပါမယ်
။တောင်ကိုရီးယားနိုင်ငံဆိုးမျိုးလေကဆိုးဘတ်ပန်းချံကြီးမှဂျွန်လ29ရက်နေ့ကကျင်းပခဲ့တဲ့မြမအိမ်မက်စီတို့မျှော်လင့်ချက်ဂီတပွဲတော်မှာဒီမိုကရေစီရေးအတွက်အသက်ပေးခဲ့ကြတဲ့တွေကိုဆုတောင်းမြတ်တာပို့တဲ့အစီအစဉ်ကတော့ဒီပွဲရဲ့အဓိကထူးခြားချက်ဖြစ်ပါတယ်။ကွမ်ဂျူဒီမိုကရေစီလှုပ်ရှားမှုနှစ်ပတ်လည်ပွဲတွေမှာဆုတောင်းမြတ်တာပို့ပေးဖို့အတွက်တောင်ကိုရီးယားနိုင်ငံတော်ကတာဝန်ပေးထားတဲ့မစ်ဟဲဆုကဥဆောင်ဆုတောင်းပေးခဲ့ပါတယ်။ဒီဂီတပွဲတော်ဟာတည်ဆုံးခဲ့သူတွေကိုအောက်မေ့စရာဖြစ်တယ်လို့မြန်မာနိုင်ငံမှာဒီမိုကရေစီပြန်လည်ပေါ်ထွန်းလာအောင်ဒီအမျိုးမျိုးလှုပ်ရှားနေကြသူတွေအတွက်စိတ်ထက်အင်အားတက်စီတဲ့ပွဲဖြစ်တယ်လို့တောင်ကိုရီးယားနိုင်ငံကမြန်မာအရေးလှုပ်ရှားသူတွေကပြောပါရရှင်ကျွန်မဆင်းရဲမယ်ပါ
မြန်မာရေးဆွေးနွေးခန်းအစီအစဉ်ကိုနားဆင်ခဲ့ရတာပါမကြိုက်ခင်မှာတော့ပြည်တွင်းသတင်းသုံးသပ်ချက်မြန်မာပြည်ကပေးစာနဲ့သတင်းတွေတဲ့ကသုတသတင်းပတ်ဆင်ကဏ္ဍတွေကိုဆက်လက်တင်ပြပေးမှာဖြစ်ပါတယ
် VOA American တိုင်းရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လောကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမြန်မာငံတို့ကိုကြည့်ရှုကြရမှာပါလူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube set 70B Asia Bing Juru Channel 101ဒါမှမဟုတ် Timecom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ Juru ဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာဝိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။ VOA မြန်မာဝိုင်းအင်တာနက်စာမျက်နှာလိပ်စာက bamis.voanews.com ဖြစ်ပါတယ်။ Facebook စာမျက်နှာလိပ်စာက facebook.com/voa.burmese.news ဖြစ်ပါတယ်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါတယ်နော်။
မင်္ဂလာပါ။ဥစီတူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသက်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်အာဏာရှင်ဆန့်ကျင်ရေးလှုပ်ရှားမှုကိုနှိမ်နင်းနိုင်မလားဆိုတဲ့ကောင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။ဥစီတူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ရှင
်။အာဏာသိမ်းစစ်ကောင်ဆောင်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ဟာသူ့ရဲ့ရုရှားနိုင်ငံခီးစဉ်အတွင်းသတင်းဌာနတချို့နဲ့အင်တာဗျူးလုပ်ခဲ့ရမှာဂျွန်လ24ရက်နေ့ကတော့ Russia Federation RIA သတင်းဌာနရဲ့တွေ့ဆုံမေးမြန်းမှုကိုဖြေကြားခဲ့ပါတယ်။အဲဒီအင်တာဗျူးမှာ February 1ရက်အာနာသိမ်းပြီးနောက်ပိုင်းပေါ်ပေါက်လာတဲ့မငြိမ်သက်မှုတွေနဲ့ပတ်သက်လို့မေးမြန်းမှုပါရှိခဲ့ပါတယ်။ဒါနဲ့ပတ်သက်ပြီးဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကပထမပိုင်းမှာရိုးရိုးဆန္ဒပြမှုတွေဖြစ်ခဲ့တယ်။နောက်ပိုင်းအကြမ်းဖက်မှုတွေရှိလာတယ်။လက်ရှိလက်လုပ်ဘုံတွေနဲ့ပစ်ခတ်တိုက်ခိုက်တာတွေချောင်းမြောင်းပစ်ခတ်တာအနည်းချင်းတော့ရှိနေသေးတယ်။အခုတော့အကြမ်းဖက်မှုတွေအရင်လောက်မများတော့ဘူး။သူတို့နှိမ်နင်းဆောင်ရွက်နိုင်တယ်လို့ဆိုပါတယ်။သူတို့ကိုဆန့်ကျင်တဲ့သူတွေဘက်ကအဲ့ဒီအကြမ်းဖက်မှုတွေအရှိန်ပြင်းထန်လာလိမ့်မယ်လို့မျှော်လင့်နေကြပေမဲ့သူ့အနေနဲ့ကတော့အဲ့လိုအခြေအနေရောက်လိမ့်မယ်မထင်ဘူးလို့ဖြေကြားခဲ့ပါတယ်။1988ဒီမိုကရေစီရေတော်ပုံကြီးနောက်ပိုင်းအာဏာသိမ်းစစ်တပ်ကအချိန်တို့အတွင်းတိုင်းပြည်ငြိမ်ဝှပိပြားသွားကိုဆောင်ရွက်နိုင်ခဲ့သလိုဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်အနေနဲ့အခု2021မှာလဲသူတို့လုံနိုင်လိမ့်မယ်လို့ယူဆနေပုံရပါတယ်
အတိတ်ကိုပြန်ကြည့်ရင်တတိုင်းဒီလုံးလှဲနေလေအောင်မြင်းဆောင်မကြံပါဝင်ခဲ့ကြတဲ့1988ခုနှစ်မြို့ပေါ်လူထုဆန္ဒပြပွဲကြီးဆိုတာဟာစက်တင်ဘာ18စစ်တပ်ကအာဏာမသိမ်းခင်ရှေးပိုင်းမြမဆိုရှယ်လစ်လမ်းစဉ်ပါတီမဆလာအစိုးရလက်အောက်မှာဖြစ်ပျက်ခဲ့တာတွေပါဆီယာနာသိမ်းပြည်တာနဲ့စစ်တပ်ဟာဆန္ဒပြပြည်သူတွေနဲ့ The Base Camp တွေကိုရဲရဲဆက်ဆက်မြ мян ဆန်းဆန်းပစ်ခတ်တပ်ဖြတ်စီးနှင်းဖြိုခွဲခဲ့ပါတယ်မှတ်တမ်းတွေအရပြည်သူတွေဖွင့်လှစ်ထားတဲ့ The Base Camp တွေကိုစက်တင်ဘာလ29ရက်နေ့မှာအားလုံးရှင်းလင်းပြည်စည်းခဲ့ပြီးဩဂုတ်လ24ရက်နေ့ကတည်းကရပ်တန့်နေတဲ့အစိုးရရန်ရီးယားတွေဟာအောက်တိုဘာလ3ရက်မှာစပြီးပြန်လည်လက်ပတ်နိုင်ခဲ့တယ်လို့ဆိုပါတယ်။အထိပယ်ကတော့ဆီယာနာသိမ်းကြီး10ရက်အတွင်း The Base Camp တွေကိုဖြိုခွဲနိုင်ခဲ့တယ်လို့15ရက်အကြာမှာအစိုးရရန်ရီးယားစပြီးပြန်လည်အောင်လုပ်နိုင်ခဲ့တဲ့သဘောဖြစ်ပါတယ်။အကြောင်းကတော့မြို့ပေါ်မှာငြိမ်းငြိမ်းချမ်းချမ်းဆန္ဒပြဖို့မဖြစ်နိုင်တော့တာစစ်တပ်ကအကြမ်းဖက်နှိမ်နင်းတာကိုမခံမရပ်နိုင်ဖြစ်ကြတဲ့လူငယ်လူရွယ်ရာပေါင်းများစွာလက်နက်ကင်တိုက်ပွဲဝင်မယ်ဆိုပြီးတိုင်းသားလက်နက်ကင်အဖွဲ့တွေရှိရာနယ်စပ်တွေကိုအလုံးအင်းနဲ့ထွက်ခွာသွားကြတာဆီယာနာသိမ်းပြီးတိတ်မကြခင်နိုင်ငံတော်ညီဝတ်ပြည်ပြမှုတိစောက်ရေးအဖွဲ့နဝတရဲ့နှစ်နှစ်အတွင်းရွေးကောက်ပွဲလုပ်ပေးမယ်ဆိုတဲ့ကတိစကားကိုနိုင်ငံရေးအတိုင်းဝိုင်းကလက်ခံလိုက်တာစရဲ့အချက်တွေကြောင့်ဖြစ်ပါတယ်။ဒီလိုနီးနဲ့ဆန္ဒပြပွဲကြီးတွေတချိန်ချင်းပေါ်ပေါက်ခဲ့တဲ့မြို့တွေပေါ်မှာငြိမ်သက်သွားပြီးအာဏာသိမ်းစစ်တပ်ဟာသူ့အုပ်ချုပ်ရေးရန်ဒီယားကိုစပြီးပြန်တိစောက်ခွင့်ရသွားတာဖြစ်ပါတယ
်။အခု2021ခုနှစ်ကတော့1988ခုနှစ်နဲ့အတော့ကိုခြားနားပါတယ်။ဆီယာနာသိမ်းပြီးတာ9လကျော်ကြာသည့်အထိတော်ရုံမျိုးပါပင်နေရာမှာမှတည်ငြိမ်သွားတယ်ဆိုတာမျိုးမတွေ့ရသေးပါဘူးအကြောင်းကတော့ Ferry တဲအာနာသိမ်းပြီးနောက်ပိုင်းမှာပေါ်ပေါက်လာတဲ့အစိုးရဝန်ထမ်းတွေရဲ့ CDM လှုပ်ရှားမှုအသက်ဝင်နေစေဖြစ်ပြီးစစ်ကောင်စီအနေနဲ့အစိုးရရန်တရားတွေပြန်လည်လေပတ်နိုင်မှုဝန်ထမ်းတွေခန့်တဲ့လုပ်ငန်းတွေအပါအဝင်အခြားပြဿနာပေါင်းစုံရင်ဆိုင်ဖြေရှင်းနေရလို့ပါပဲအဲ့လိုချိန်နေအောင်မှာစစ်ကောင်စီရဲ့ကြောင်းပြန်ဖွင့်ရေးကိစ္စမိရထားတွေပြန်ပြေးဆွဲရေးကိစ္စပန်းစနစ်ပြန်အသက်ဝင်ရေးကိစ္စဆေးဥစည်းကမ်းတွေပြန်ဖွင့်ရေးကိစ္စစတာတွေမအောင်မမြင်ဖြစ်နေသလိုကိုဗစ် -19 တားဆီးကာကွယ်ကုသရေးလိုကိစ္စမျိုးမှလည်းကပောင်းကနင်းတွေဖြစ်နေတာတွေ့မြင်နိုင်ပါတယ်။ဒါအပြင်ပြည်သူတွေရဲ့ထီမထိုးရေးအပါအဝင်အခွန်မဆောင်ရေးလှုပ်ရှားမှုမြန်မာပြည်အပါအဝင်စစ်တပ်ပိုင်စီးပွားရေးလုပ်ငန်းတွေရဲ့ထုတ်ကုန်တွေကိုတပိတ်မောက်ရေးကိစ္စမျိုးတွေကလည်းဆက်ပြီးရှိနေပါသေးတယ်။
အခုနောက်ပိုင်းစစ်ကောင်စီဟာဆန္ဒပြပွဲတွေကိုပထမအဆင့်လူစုခွဲဖို့တတိပေးတာဒုတိယအဆင့်ရေကားတွေနဲ့ထိုးခွဲတာတတိယအဆင့်မီးခိုးငွေဘုံးတွေရာဘာကြည်စံတွေနဲ့ပစ်ခတ်ဖြိုခွဲပြီးနောက်ဆုံးအဆင့်ရောက်မှဝင်ရောက်လုံထွေရာဘာတုံးနဲ့ရိုက်နှက်ဖမ်းဆီးတာဆိုတဲ့လုံထုံးလုံနည်းတွေအားလုံးကိုလစ်လျူရှုလိုက်ပြီးဆန္ဒပြပွဲမှန်သမျှလူကိုတေစေနိုင်တဲ့တိုက်ပွဲဝင်တနက်တွေနဲ့ တစ်ခတ်ဖမ်းဆီးတာတမျိုးပဲလုပ်ပါတော့တယ်။ရည်ရွယ်ချက်ကတော့ဆန္ဒပြပွဲတွေမြ мян ဆန်ဆန်နဲ့လုံးဝရက်ဆိုင်သွားအောင်အကြမ်းဖက်နှိမ်နင်းပြတာမျိုးပါ။ဒါပေမဲ့လည်းစစ်ကောင်စီရဲ့အသက်သေးစေနိုင်တဲ့အထိတစ်ခတ်တက်ဖြတ်ဖမ်းဆီးနေတဲ့ဂျားတွေကကိုပဲရန်ကုန်မန္တလေးနဲ့မြို့နယ်တချို့မှာဆန္ဒပြပွဲတွေဆက်ပြီးဆင်နွှဲနေတာတွေ့ကြရပါတယ်။1988တုန်းကနဲ့မတူတာနောက်ထပ်ပေါ်ပေါက်လာတာကတော့မြို့ပြတွေမှာစစ်တပ်ရဲနဲ့အုပ်ချုပ်ရေးတောက်တိုင်တွေကိုလက်ပစ်ဘုံလက်လုံဘုံတွေတနက်တွေသုံးပြီး1988တုန်းကနဲ့မတူနောက်ထပ်ပေါ်ပေါက်လာတာကတော့မြို့ပြတွေမှာစစ်တပ်ရဲနဲ့အုပ်ချုပ်ရေးတောက်တိုင်တွေကိုလက်ပစ်ဘုံလက်လုံဘုံတွေတနက်တွေသုံးပြီးအကြမ်းဖက်တိုက်ခိုက်လာမှုပါဒါတွေကိုဒီကနေ့အချိန်ထိစစ်ကောင်စီကထိန်းချုပ်နိုင်ခြင်းမရှိသေးတဲ့အပြင်ရဲစခန်းတွေမြို့နယ်အုပ်ချုပ်ရေးမှူးရုံးတွေစစ်တပ်တပ်ဆွဲထားရနေရာတွေကိုရှေ့တန်းစစ်မြေပြင်ကခံကြုပ်တွေတပွဲတဲအိတ်တွေတန်ဆူးကျိုးတွေအကာရံတွေကာရံပြီးအများအတန်းသတိအနေထားနဲ့လှုပ်ရှားနေကြရတာကိုလည်းတွေ့မြင်နေရပါတယ်။အာဏာသိမ်းပြီးနောက်ပိုင်းချင်းပြည်နယ်မြို့အတော်များများနဲ့စကိုင်းတိုင်းတွင်းကမြို့ရွာတွေမှာပေါ်ပေါက်လာတဲ့တူမီတနက်တွေလုတ်တနက်တွေလက်လုံဘုံတွေနဲ့ခုခံတိုက်ပွဲဝင်ကြတာတွေကိုစစ်ကောင်စီဘက်ကစစ်တပ်တွေဆီလွတ်ပြီးနှိမ်နင်းတာတွေအဆက်မပြတ်လုပ်နေပေမဲ့လုံးဝငြိမ်သက်သွားတဲ့အခြေအနေမျိုးရောက်မလာသေးတဲ့အပြင်နေ့စဉ်ပြစ်ခတ်တေဆုံးတံရရဖမ်းဆီးမှုတွေရှိနေစေဖြစ်တာတွေ့ရပါတယ်။အလားတူစစ်ကောင်စီဘက်ကအကြဆုံးများခဲ့တဲ့ကြားပြည်နယ်ကစစ်အာဏာရှင်ဆန့်ကျင်တဲ့လက်နက်ကိုင်တိုက်ပွဲကိုလည်းအပြည့်တက်နိုင်သေးတာမဟုတ်သလို KIA KNU တပ်မဟာ9အပါအဝင်တိုင်းဒေသလက်နက်ကိုင်တပ်ဖွဲ့တချို့နဲ့ဇက်တိုက်လူလူဖြစ်နေတဲ့တိုက်ပွဲတွေဟာလည်းကျယ်ပြန့်တထက်ကျယ်ပြန့်အခုဆိုမြစ်ကြီးနားလိုမြို့ပြအဆက်နားနဲ့စကိုင်းတိုင်းအတွင်းထိရောက်လာနေတာတွေ့မြင်ကြရပါတယ်။အခြားတစ်ဖက်မှာတော့မြို့ကြီးပြကြီးတွေမှာပျောက်ကြားစစ်ဆင်နွှဲမယ်ဆိုတဲ့ရည်ရွယ်ချက်နဲ့တိုင်းဒေသလက်နက်ကိုင်ထိန်းချုပ်နယ်မြေတွေကိုသွားပြီးစစ်တင်တန်းတက်နေကြတဲ့ PDF လို့ခေါ်တဲ့ရာပေါင်းများစွာသောလူငယ်တွေရဲ့တိုက်ခိုက်မှုစတင်တာမျိုးမရှိသေးပါဘူး
။လက်ရှိမြို့ပေါ်တွေမှာဗကြုံမူကြီးမင်းအောင်လှိုင်ဦးဆောင်တဲ့အာဏာသိမ်းစစ်ကောင်စီအုပ်ချုပ်မှုကိုအကြမ်းမဖက်ငြင်းချမ်းတဲ့နီလန်းပေါင်းစုံနဲ့ဆန့်ကျင်နေကြတာတွေရှိနေသလိုအထွေထွေစီးပွားရေးအကြဘက်ကိုရောက်နေပြီးလူမှုရေးမတည်ငြိမ်မှုတွေစပြီးပေါ်ပေါက်ဆပြုလာနေပါပြီ။ဒါအပြင်1988အလွန်ကာလတုန်းကစစ်တပ်ရဲ့ရွေးကောက်ပွဲလုပ်ပေးမယ်ဆိုတဲ့လမ်းကြောင်းကိုအဲ့ဒီခေတ်နိုင်ငံရေးအင်အားစုတွေလက်ခံခဲ့သလိုမျိုးလက်ရှိနိုင်ငံရေးသမားတွေကလက်မခံတာလူငယ်တွေအဓိကပါဝင်တဲ့ပြည်သူလူထုအများစုကြီးကလည်းစစ်ကောင်စီရဲ့အုပ်ချုပ်မှုကိုဘယ်နည်းနဲ့မှလက်မခံရတဲ့နည်းနဲ့ဆန့်ကျင်မယ်ဆိုတဲ့အနေထားမျိုးဖော်ပြနေကြတာတွေ့မြင်ရအောင်ပ
ါ View American တဲ့မြန်မာဘာသာအစီအစဉ်တွေကို Washington မြို့တော်ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးတော့မြန်မာပြည်ကပေးစာများအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။ကျွန်မအေးသနာကျော်ပါနေကင်းရှင်မင်္ဂလာရှိတဲ့နေ့ဖြစ်ပါစေတောရရှင်ပါရှင် VOE ကိုရေးလာတဲ့တောရရှင်တွေရဲ့ပေးစာတွေအီးမေးတွေ VOE Facebook စာမျက်နှာမှာလာပြီးတော့ရေးကြတဲ့တောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြမပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်နောက်ပိုင်းမှာတော့ VOE တိတ်ချစ်တောရရှင်တွေကိုမေတ္တာတည်းလက်ဆောင်မြမသချင်းလေးတစ်ပုဒ်နဲ့လည်းဖြောပြပေးဦးမှာဖြစ်ပါတယ်တောရရှင်တွေ VOE မြမပိုင်း Facebook Post တွေအောက်မှာမှတ်ချက်ရေးလာတဲ့ထဲကတချို့ကိုဖော်ပြပေးသွားခြင်းပါတယ်ရှင်ကိုရွှေဆိုတဲ့တော်ရှင်ကတော့မြမပြည်ကပေးစာများအစီအစဉ်ကိုနားဆင်ပြောရေးလာတာပါသူကအခုလိုအချိန်မှာအနေအထားအမည်မဖော်ပြဘဲနဲ့ပြောပြပေးတာကိုကျေးဇူးတင်ပါတယ်မြမပြည်သူအများစုကသတင်းမှောင်ချတာခံနေရပါတယ်အာနာယူတွေကြားဆုံးကြပါစေတဲ့တချို့တွေကနာမည်မဖော်ပြပါနဲ့ဆူပရစာတွေရေးလာလို့သူတို့နာမည်မဖော်ပြပေးတာကိုဒီတော်ရှင်ဆိုလိုတာဖြစ်ပါတယ်ရှင်ပြည်သူတောက်ခေါက်တန်ဆိုတဲ့တော်ရှင်ကတော့အခုလိုပြည်သူတွေရဲ့အတန်ပြန်ကြားပေးလို့ VOE ကိုအထူးကျေးဇူးတင်ရှိပါတယ်တဲ့တန်ရောစင်တည်ဆိုတဲ့တော်ရရှင်ကလည်းလိုင်းမကောင်းဘူးရေသတင်းနှားထောင်ရတာလည်းပြတ်တောင်းပြတ်တောင်းဖြစ်နေတယ်သတင်းမှန်ကိုထုတ်လွှင့်ပေးတာကျေးဇူးတင်ပါတယ်နောက်လဲအားပေးနေဦးမှာပါဗျာတဲ့ဟုတ်ကဲ့ VOE ကလည်းအားပေးတဲ့တော်ရရှင်နဲ့အားလုံးကိုအထူးကျေးဇူးတင်ပါတယ်နှိမ့်ချေနှားထောင်လာတဲ့တော်ရရှင်တွေထဲမှာဆိုရင်အောင်မွန်ဟင်းဆိုတဲ့တော်ရရှင်က VOE ကို10ခုနှစ်ခုနေပါရေဒီယိုခေတ်ကအခုချိန်ထိတလေးတစားနှားထောင်ဆဲပါ VOE ကကျွန်တော်တို့ကို knowledge information တွေအများကြီးပေးနေတဲ့ media account တစ်ခုပါ thanks a million နဲ့ဟုတ်ကဲ့ပါကျေးဇူးအထူးတင်ပါတယ်နော်နောက်ထပ်သောရရှင်တယောက်ကတော့ထွန်းကျော်ဆိုတဲ့သောရရှင်မှာတင်းနေကအင်္ဂလိပ်စာအစီအစဉ်လေးကိုသဘောကျလို့ပါဘယ်မှာလေ့လာလို့ရပါလဲတဲ့ဟုတ်ကဲ့ပါကိုထွန်းကျော်ကြီးတင်းနေကအင်္ဂလိပ်စာကိုကျွန်တော်တို့ VOE မြန်မာပိုင်းကနေပြီးတော့ဒီမြစီမရုပ်သံမှာထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်တင်းနေလာနေတိုင်းထုတ်လွှင့်ပေးပါတယ်ကျမတို့ရဲ့အခု VOE ကထုတ်လွှင့်ပေးတဲ့လူလူမိတ်ဆွေရုပ်တံလိုင်းမှာမြေစီမအစီအစဉ်ကိုထုတ်လွှင့်ပေးပါရနော်အဲ့ဒီအစီအစဉ်ကိုတနင်္လာနေ့တိုင်းဖမ်းယူပြီးတော့ကြည့်ရှုနိုင်ပါတယ်ဒါမှမဟုတ်ရင်မြေစီမရဲ့ Facebook စာမျက်နှာပေါ်မှာလည်းဒီအစီအစဉ် link ကိုသူတို့တင်ထားပေးပါရ Facebook အသုံးပြုရတာလွယ်ကူတယ်ဆိုရင်တော့မြေစီမသတင်း website မှာသွားပြီးတော့ကြည့်ရှုနိုင်ပါတယ်ရှင်သတင်းတွေကအင်္ဂလိပ်စာလို့ရှာလိုက်ရင်ရပါရနော်အားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်ဟုတ်ကဲ့ကျမတို့ VOE ကနေပြီးတော့ရုပ်တံ line အစီအစဉ်အစ်တစ်ခုထုတ်လွှင့်ပေးတာအားလုံးအသိပါနော်လူတို့မိတ်ဆွေဆိုတဲ့ရုပ်တံ line ကနေပြီးတော့ကျမတို့ VOE မြန်မာပိုင်းကအစီအစဉ်နေနောက်ပြီးတော့ RFA လွတ်လပ်သောအာရှအသံအစီအစဉ်တွေကိုထုတ်လွှင့်ပေးနေတာဖြစ်ပါတယ်၂၄နာရီပတ်လုံးအစီအစဉ်တွေဖမ်းယူကြည့်ရှုနိုင်ပါတယ်ဒီ line နဲ့ပတ်သက်ပြီးတော့သောရရှင်တွေစာရေးပြီးတော့မေးလာကြတာတွေလည်းရှိပါတယ်ရှင်ဒီမှာသောရရှင်အောင်စောတန်းကလူတို့မိတ်ဆွေရုပ်တံ line ကိုဂျိုရုစလောင်အားလုံးနဲ့ဖမ်းယူကြည့်ရှုလို့ရပါလားတဲ့ဟုတ်ကဲ့တမရရဲ့ဒီရုပ်တံလိုင်းကိုစလောင်းနှစ်ခုကနေဖမ်းယူကြည့်ရှုလို့ရပါတယ်เนาะနောက်ထပ်သောရရှင်တယောက်ကတော့ကျွန်တော်နာမည်မောင်ကြီးထွေးပါတယ်ကျွန်တော်ကမျက်မမြင်တယောက်ပါကျွန်တော်ကြည့်ချင်တာတစ်ခုရှိပါတယ်အခုထောက်လွင့်နေတဲ့လူလူမိတ်ဆွေ channel ကပြည့်ဆိုင်စလောင်းမှာထောက်လွင့်ပေးပါလို့တောင်းဆိုချင်ပါတယ် VOE 1တော်သားတွေအနေနဲ့ကင်းရှင်းကြပါစေတဲ့ဒီသောရရှင်ပြောလာလို့ကျွန်တော်တို့ဒီ VOE အစီအစဉ်တွေကိုပဲစလောင်းကထောက်လွင့်ပေးလဲဆိုတာလဲတခြားသောရရှင်တွေလည်းသိတော့အောင်လို့ပြောပြချင်ပါတယ်เนาะကျမတို့ရဲ့ VOE အစီအစဉ်ထုတ်လွှင့်မှုကို UTEL 70B ဂျူရူကနေပြီးထုတ်လွှင့်ပေးတာဖြစ်ပါတယ်ရှင်။အဲ့ဒီမှာဖမ်းယူမယ်ဆိုတော့ channel number 101ဖြစ်ပါတယ်။နောက်ထပ်ဂျူရူတစ်ခုမှလည်းထုတ်လွှင့်ပေးပါတယ်။ဒါက Thaicom 6ဖြစ်ပါတယ်။ channel number 123ဖြစ်ပါတယ်ရှင်။အသေးစိတ်ဘယ်လိုမျိုးဖမ်းယူကြည့်ရှုလို့ရလဲဆိုတော့ဒီနည်းပညာနဲ့သက်ဆိုင်တဲ့ဂျူရူဖမ်းယူမှုအသေးစိတ်အချက်အလက်ကိုသိချင်တယ်ဆိုတော့ကျမတို့ VOE မြန်မာစာမျက်နှာနောက်ပြီးတော့ကျမတို့ရဲ့ VOE Facebook စာမျက်နှာတို့မှာတွားပြီးကြည့်ရှုနိုင်ပါတယ်နော်။စီစဉ်ကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်။နောက်ထပ်သောရရှင်တယောက်ကလည်းဦးသေးဝင်းဆိုတဲ့သောရရှင်မှာဒီသောရရှင်ကလည်းလူလူမိတ်ဆွေရုပ်တံကဘဲဂျူရူကနေဘဲဘန်းနဲ့ဖမ်းယူရတာပါလေ။ဟုတ်ကဲ့ပါ။ကျွန်မဟိုဒီသောရရှင်နှစ်ယောက်စလုံးကို Messenger ကနေပြောလဲဒီဂျူရူဖမ်းယူမှုအသေးစိတ်အချက်လက်ကိုပြန်ပြီးတော့ပြန်ချပေးထားပါတယ်နော်။ချက်တွေရေးလာကြတဲ့နေရာမှာသောရရှင်တွေကိုပိုင်ထင်မြင်ယူဆချက်တွေနိုင်ငံရေးအမြင်တွေကိုရေးလာကြတာလည်းတွေ့ရပါတယ်နော်အောင်နိုင်ဆိုတဲ့သောရရှင်ကတော့မင်္ဂလာပါ VOE မြမအရေးဟာမြမအရေးမဟုတ်ပါကဘာအရေးပါဒီအာဏာလူမှုကိုကဘာကနေကြည့်နေရင်နိုင်ငံတကွာလုံးချင်းချောက်လာမှာပါဒီမိုကရေစီဆိုတာလည်းနိုင်ငံတိုင်းမှာပျောက်သွားနိုင်ပါတယ်လို့ယူဆပါတယ်တဲ့နောက်ထပ်သောရရှင်တယောက်ကလည်းတကယ်တမ်းတက်မတော်ဆိုတာပြည်သူကိုစောင့်ရှောက်ဖို့အဓိကဖြစ်ပါတယ်ဆိုပြီးတော့သူ့ရဲ့အမြင်ကိုရေးလာပါတယ်ရှင်
တမရော်ဟာပြည်သူတွေကိုစောင့်ရှောက်ရန်အဓိကတာဝန်ရှိပါသည်။နောက်ပြီးတမရော်ဟာယခုအာဏာထိန်းထားတယ်လို့ပြောတဲ့အတွက်မြန်မာပြည်မှာပြည်သူတွေရဲ့အခက်အခဲများကိုဖြေရှင်းပေးရန်အဓိကကြသောတာဝန်ရှိပါသည်။ယခုတော့အကြမ်းဖက်မှုများကိုနှိမ်နှင်းရန်လှုပ်ဆောင်နေပါတယ်လို့တမရော်ကပြောနေတာဟာဘယ်သူကအကြမ်းဖက်နေတာပါလဲ။ပြည်သူလူထုကိုဘယ်သူကအကြမ်းဖက်နေလို့ဘယ်သူကိုနှိမ်နှင်းနေရတာပါလဲ။ပြည်သူလူထုဆန္ဒကိုဆောင်ရွက်မိတာဝန်မှာအာနာထိန်းသားသူများရဲ့အဓိကတာဝန်သာဖြစ်ပါတယ်။နောက်ပြီးပြည်တွင်းစစ်ဖြစ်လို့ထွက်ပြေးပုန်းရှောင်နေရသူများကိုအရေးပေါ်ကူညီရန်တာဝန်မှာလဲယခုအာနာထိန်းသားသူများ၏အဓိကတာဝန်ဖြစ်ပါသည်။တမတော်ကအကြမ်းဖက်သူများကိုနှိမ်နှင်းနေတယ်လို့ပြောနေတာဟာပြည်သူတွေကိုအကြမ်းဖက်တယ်လို့ပြောနေတဲ့ပုံစံမျိုးတက်ရောက်နေပါသည်။ပြည်သူရဲ့ဆန္ဒကိုလိုင်လျောလှုပ်ဆောင်ပေးရမည့်တာဝန်ဟာအာနာထိန်းသားသောသူများ၏တာဝန်ဖြစ်တယ်လို့ပြည်သူကိုစောင့်ရှောက်ရန်အဓိကတာဝန်ကိုလည်းတမတော်ကလုပ်ရမှာဖြစ်ပါသည်ပြည်သူကကိုယ့်ရဲ့တိုင်းပြည်ကိုပြန်၍တိုက်ခိုက်လူယူနေတာလားဒါမှမဟုတ်တိုင်းပြည်ကိုလာတိုက်ခိုက်နေလို့ပြည်သူတွေကိုတမတော်ကပြစ်တတ်နေတာလားဒါဆိုပြည်သူတွေကသဘုံလားတမတော်ကသဘုံလားပြည်သူကတော့ဘယ်တော့မှသဘုံဖြစ်မှာမဟုတ်တယ်လို့ပြည်သူကသူတို့တိုင်းပြည်ကိုဘယ်တော့မှဖျက်ဆီးမှာမဟုတ်ပါဘူးဥပဒေပညာရှင်တွေနဲ့တရားမေးမြန်းစုံစမ်းပြီးပြည်သူများအတွက်ကူညီပေးစေချင်ပါတယ်ခင်ဗျာ
ဒီလိုမျိုးနိုင်ငံရေးအမြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်လာတဲ့သောရရှင်ရဲ့စာရည်ထဲမှာနောက်ထပ်သောရရှင်တစ်ယောက်ကတော့အမည်ကိုမဖော်ပြပါနဲ့လို့အရင်ပြောပြရစီတဲ့ကုလသမဂ္ဂကတကားပိတ်ပြန်ပါပြီပိတ်ပိတ်ဖွင့်ဖွင့်အကြောင်းထုတ်မယ်တော့မထင်ပါတရုတ်နဲ့ရုရှားကလက်နဲ့ရောင်းရရေးမြန်မာတန်ရန်စာတရရေးကာကွယ်နေအောင်မယ်တဲ့အာဆီယံကလည်းပျော်ဝဲစားလာလို့တာပါတဲ့ကို့ဘာကိုကာကွယ်တိုက်ရပါမယ်ဒေသကိုကို့ဒေသကိုတာဝန်ယူနိုင်ရင်ရပါတယ်တဲ့ဒါအမည်မဖော်ပါနဲ့ဆိုတဲ့သောရရှင်ရေးလာတာဖြစ်ပါလေနောက်ထပ်သောရရှင်တယောက်ကလည်း Facebook နာမည်ကိုလုံးလုံးရေးရမဖော်ပြပါနဲ့ခင်ဗျာတဲ့သူရေးလာတာကတော့
မင်္ဂလာပါ VOE ခင်ဗျာကျွန်တော်က VOE ရဲ့ပရိသတ်တယောက်ပါဟိုငယ်စဉ်ကတည်းက VOE ကိုရေဒီယိုကနေအားပေးလာသူတယောက်ပါဒီစာကိုတော့ VOE ကတဆင့်အကူအညီပေးနိုင်မဲ့သူတွေကြားသိရအောင်ပြောကြားပေးပါခင်ဗျာစစ်အာဏာသိမ်းတာကိုလုံးဝသဘောမကျပါဘူးဒါကြောင့်လက်နက်အင်အားအများဆုံးကူညီနိုင်မဲ့နိုင်ငံရှိရင်အကူအညီပေးနိုင်မဲ့သူရှိရင်အကူအညီပေးပါလို့ပဲ VOE ကတဆင့်ထပ်မံထုတ်လွှင့်တင်ပြပေးပါခင်ဗျာသူတို့စစ်အင်အားက၅သိန်းရှိရဆိုရင်လက်နက်သာရရင်ကျွန်တော်တို့လက်နက်ကင်တိုက်ပွဲဝင်မဲ့ပြည်သူတွေတန်းတဲ့ချီရှိပါတယ်လေရင်တော့မလိုပါဘူးခင်မီလက်နက်တွေပဲလိုရဲဆိုတာ VOE ကတစ်ဆင့်တင်ပြပေးပါခင်ဗျာ
သူကတော့လက်နက်ကင်တော်လန်ကြီးကိုအားပေးပုံရပါတယ်ဒါကတော်ရရှင်ရဲ့ကိုယ်ပိုင်အမြင်ကိုဖော်ပြပေးတာဖြစ်ပါတယ်နော်ဒါနဲ့ကျွန်တော်တို့ဒီ VOE ကနေပြီးတော့မြန်မာပြည်ကပေးစာများအစီအစဉ်အဆုံးမှာမြစ်တာတိလက်ဆောင်မြန်မာတချင်းလေးတစ်ပုဒ်အများအားထုတ်လွှင့်ပေးတတ်ပါတယ်နော်ပြီးခဲ့တဲ့တစ်ပတ်ကတော့ကွယ်လွန်သွားတဲ့ရေမွန်ရဲ့တချင်းလေးခြံခဲ့ဆိုတဲ့တချင်းလေးထုတ်လွှင့်ပေးလိုက်တာပါသောရရှင်ချမ်းကျင်းအောင်ဆိုတဲ့သောရရှင်ကဒီတခြင်းလေးကိုနားဆင်ပြီးတော့ရေးလာတာလေးရှိပါတယ်သူကတခြင်းတွေတိတ်ပြီးတော့နားမထောင်တဲ့ကျွန်တော်ကိုရီမွန်ရဲ့ချမ်းရဲ့ဆိုတဲ့တခြင်းလေးအပိထီနားထောင်မိပါတယ်မျက်ရည်လည်းကြားမိပါတယ်ကျေးဇူးပါ VOE အရေးတော်ပုံအားရမိတဲ့သောရရှင်ချမ်းကျင်းအောင်ပါသောရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရက်ချင်ပါတယ်ရှင်တစ်ချစ်သောရရှင်တွေကိုမြန်မာတခြင်းလေးတစ်ပုံနဲ့ဆက်ပြီးတော့ဖြောပြပေးဖို့ရှိပါတယ်နော်မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးကျင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammi's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုဆိုနေပါရှင ်ခုတော့ဒေးတောင်းလာတဲ့တော်ရရှင်နေကိုအလှည့်ပေးစီမှာရှင်မြမပြီကပေးစာများအစီအစဉ်တင်ဆက်နေတဲ့မဲအေးသနာကျော်ကြီးလို့အစားချီပြီးတော့ကိုကြကြထုံးကကျွန်တော်ကတော့မြမပြီရဲ့တဏီယာကနေအမြဲနားထောင်နေတဲ့ပိရိသက်တူပါဒီတချင်းလေးတွေကိုအလင်းတင်တင်တယ်လို့ထုတ်လွှင့်ပေးစီခြင်းပါတယ်ပထမဦးဆုံးခွန်အားဖြစ်မိငယ်ဆိုတဲ့တချင်းလေးထုတ်လွှင့်ပေးပါအားလုံးခွန်အားရစီခြင်းပါတယ်နောက်လွှင့်ပေးစီခြင်းတာကတော့သွေးတစ္ဆာပါတဲ့နောက်ဆုံးဆန္ဒပြုတောင်းဆိုတာကကိုရီမွန်ရဲ့နောက်ဆုံးလားဆိုတဲ့တချင်းဖြစ်ပါတယ်ကျေးဇူးတင်ပါတယ်ဟုတ်ကဲ့ပါကိုကြော်ကြော်ထွန်းရင်အခုလိုမျိုးတချင်းကောင်းစဉ်လေးတွေနဲ့ကျွန်မကိုဝိုင်းပြီးတော့စဉ်းစားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်နော်ကျွန်မလည်းတစ်ခါတလေတချင်းတွေကောင်းစဉ်တွေစဉ်းစားရတာပြည့်တဲ့ဒီဘလို့တချင်းများနားထောင်ခြင်းလဲဆိုပြီးတော့ကျမတော်တော်လေးအတွေ့ရကြက်တက်ပါတယ်ဒါကြောင့်မို့အခုလိုမျိုးတချင်းလေးတွေဝိုင်းပြီးတော့စဉ်းစားပြီးအထူးကျေးဇူးတင်ပါတယ်ဒီတော့ရှင်တောင်းဆိုတဲ့တချင်းတွေကဒီတစ်ပတ်တော့ခွန်အားဖြစ်မိငယ်ဆိုတဲ့တချင်းတွေထုတ်လွှင့်ပေးကြပါရနော်သူ့လိုပဲအားလုံးခွန်အားရကြပါစေလို့တောင်းဆုပြုနေပါတယ်ရှင
်Yeah.
ားဖြစ်မိငယ်ဆိုတဲ့တချင်နားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရှင်ဖွင့်စာတွေနဲ့တေးသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ဒီမြန်မာပိုင်း Facebook စာမျက်နှာကနေပြီးထောက်လွင့်ခြင်းနဲ့တပြိုင်နက်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ဖိထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook ပေါ်မှာပြန်ပြီးနားထောင်နိုင်သလို Viewr Internet စာမျက်နှာနဲ့ဖုန်းပေါ်က Viewr App မှာသွားပြီးနားထောင်နိုင်ပါတယ်။ကျမတို့ရဲ့ Internet စာမျက်နှာလိပ်စာက bamis.viewrnews.com ဖြစ်ပါတယ်။ကျမဧတနာကျော်ပါရှင်။ Viewr ကိုလည်းစာရေးကြပါအောင်နော်။တော်ရရှင်ဒီအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
TV သတင်းလွှာအစီအစဉ်တွေကိုဓာတ်ရိုက်နားဆင်ရဆိုတဲ့အောက်ကနေ့စဉ် TV သတင်းလွှာခေါင်းစဉ်ကိုနှိပ်မယ်ဆိုရင်၁၀ရက်စာပြန်ပြီးတော့ကြည့်ရှုနိုင်သလိုအပတ်စဉ် TV မဂ္ဂဇင်းကိုတော့၅ရက်စာဖော်ပြပေးထားပါတယ်။ပြီးမှစာမျက်နှာမှာတော့နောက်ဆုံးရထားတဲ့ဗီဒီယိုသတင်းဗီဒီယိုအင်တာဗျူးတွေကိုအလွယ်တကူကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့အင်တာနက်စာမျက်နှာက bamis.voanews.com ဖြစ်ပါတယ်။ VOA မြန်မာပိုင်းစီစဉ်ရဲ့ YouTube စာမျက်နှာwww.youtube.com/voaclips နဲ့ Facebook စာမျက်နှာမှာလည်းဗီဒီယိုသတင်းတွေကိုကြည့်ရှုနိုင်ကြပါတယ်ရှင
်။နိုင်ငံတကာကသတင်းတွေကြည့်ရှုနာဆင်ကြတဲ့အခါအဲ့ဒီသတင်းတွေထဲမှာပါတဲ့ထူးခြားတဲ့အကြောင်းအရာအချက်အလက်တွေနဲ့ပတ်သက်ပြီးသတင်းတွေကသူတားဆိုတဲ့အစီအစဉ်ကိုကျွန်မညညလွင်ကတင်ဆက်ပေးထားတာပါ။ဒီတစ်ပတ်မှာတော့အမေရိကန်သမ္မတတွေရဲ့သတင်းတွေတော်တော်များများမှာတွေ့နိုင်တဲ့အင်ဗျူတော် White House ဆိုတဲ့အကြောင်းကိုပြောပြပေးထားပါတယ်ရှင
်။အမေရိကန်ပြည်ထောင်စုရဲ့သမ္မတနဲ့သက်ဆိုင်တဲ့သတင်းတွေမှာ White House အင်ဗျူရောဆိုတာကိုအများအားဖြင့်ကြည့်ကြပါပါ။အင်ဂျီရောဆိုတာသမရယုံထိုင်တဲ့ရုံးခန်းနဲ့အတူမိသားစုနေထိုင်တဲ့နေရာတစ်ခုဖြစ်တယ်လို့အများပြည်သူလည်းပိုက်ကြည့်ရှုလို့ရတဲ့ပြရိုက်ကြီးတစ်ခုလည်းဖြစ်ပါတယ်။အင်ဂျီရောကိုလွန်ခဲ့တဲ့နှစ်ပေါင်း200ကျော်1990ခုနှစ်မှာအမေရိကန်ရဲ့ပထမဆုံးသမရဖြစ်တဲ့ဂျော့ချ်ဝါရှင်တန်ကနေရာရွေးချယ်ပြီးတစ်နှစ်အကြာ1992ခုနှစ်မှာတော့အုပ်မြစ်ချပေးခဲ့ပါတယ်။Irish ဆောက်လုပ်ရေး engineer James Hoban ကိုဆောက်လုပ်ခိုင်းခဲ့ပြီးတော့ရှင်းနှစ်အကြာမှာတော့သမရ John Adam ရဲ့ဇနီးကပထမဆုံးစတင်နေထိုင်ခဲ့ကြတာပါ1814ခုနှစ်မှာအင်္ဂလိပ်တပ်တွေကအင်ဂျီရောကိုမီးရှို့ဖျက်ဆီးခဲ့တာကြောင့်ပြန်လည်ဆောက်လုပ်ခဲ့ရပါတယ်အဲ့ဒီနောက်မှာတော့ American သမရအဆက်ဆက်နေထိုင်ခဲ့ကြပြီးအဆောက်အဦပြင်ဆင်တိုးချဲ့မှုတွေကိုလည်းပြုလုပ်ခဲ့ကြတာဒီနေ့အထိပဲဖြစ်ပါတယ်အင်ဂျီရောမှာအခန်းပေါင်း132ခန်းရွှေချိုခန်းအိမ်သာ35ခန်းနဲ့အထက်6ထပ်ရှိပါတယ်။အဝင်းထွက်တကားပေါက်ပေါင်းက412ပေါက်ရှိပြီးပတင်းပေါက်တွေကတော့148ပေါက်ရှိပါတယ်။တအိမ်လုံးမှာမီးလင်းဖို့ကြီး28ခုရှိပြီးဓာတ်လီက3ခုရှိပါတယ်။မီးဖို့ဆောင်ကတော့ဧည့်သည်140အတွက်ညစာချက်ပြုတ်ပေးနိုင်တဲ့အပြင်အဆင်ရှိတာပါ။American သမိုင်းအဆက်ဆက်မှာအင်ဂျီရောကိုသမရနေအိမ်သမရနန်းတော်အကြီးအကဲကြီးဟာစသဖြင့်အမျိုးမျိုးခေါ်ဆိုခဲ့ကြပါတယ်1900ခုနှစ်မှာတော့သမရသီယိုဒိုရူးစ်ဘက်က White House အင်ဂျီရောဆိုတဲ့အမည်ကိုတရားဝင်သတ်မှတ်ပေးခဲ့ပါတယ်အင်ဂျီရောကို American ရဲ့သမိုင်းတစ်စိတ်တစ်ပိုင်းပြလိုက်တဲ့အခုအနေနဲ့ဝင်ရောက်ကြည့်ရှုလေ့လာလက်ပတ်နိုင်ကြပါတယ်
တွားရောက်လည်လာခြင်းသူတွေက၃လကြိုတင်ပြီးလက်ပတ်ခွင့်တင်ထားပါတယ်။အင်္ဂါနေ့ကနေစနေနေ့အထိမနေ့9နာရီခွဲကနေနေ့လယ်17နာရီခွဲအထိလက်ပတ်ကြည့်ရှုခြင်းသတ်မှတ်ပေးထားတာပါ။တက်တန်း200ကျော်လာပြီဖြစ်တဲ့အင်ဂျူရော်ကြီးမှာသမရတွေပြောင်းလဲသွားတာနဲ့အတူအိမ်တွင်းအခင်အကျင်းပြည်ဘောကတွေပြောင်းလဲသွားခဲ့ပေမယ့်နေထိုင်တဲ့သမရလက်ထက်အဆက်ဆက်မပြောင်းမလဲအခုချိန်ထိရှိနေတာကတော့သမရရုံးခန်းမီးလင်းဘိုကြီးဘော်ကအမေရိကန်ပြည်ထောင်စုရဲ့ပထမဆုံးသမရဂျော့ချ်ဝါရှင်တန်ရဲ့ရုပ်ပုံပကြီးကားချက်ကြီးကိုဖြစ်ပါရဲ့ရှင်
။တရင်ပတ်စင်ခဏရီကတော့ဒီလောက်ပါပဲရှင်။ VOE မြန်မာပိုင်းစီစီရဲ့ထုတ်လွှင့်ချက်တင်နဲ့ပတ်သက်ပြီးဝေဖန်အကြံပေးလိုတဲ့ဆိုရင်တော့ကျမတို့ရဲ့အီးမေးလ်လိပ်စာ bamis@voenews.com ကိုစာရေးသားပေးပို့နိုင်ကြပါတယ်။တော်ရရှင်တို့ရဲ့ဝေဖန်အကြံပြုချက်တွေကိုဖိတ်ခေါ်ပါတယ်ရှင
်။ VOA American တဲ့မြန်မာပိုင်းရေဒီယိုအစီအစဉ်တွေကိုမနေ့ပိုင်းနဲ့ညပိုင်းတွေမှာဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။မနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 MHz 6.38 လိုင်းဒိုမီတာ40 MHz 9.48 လိုင်းဒိုမီတာ48မီဂါဟတ်6.15နဲ့ဒုတိယနိုင်ဝက်6နိုင်ခွဲကနေ9နိုင်အထိကိုတော့ဒီမီတာလိုင်းတွေပြင်လိုင်းလမ်းမီတာ190မီဂါဟတ်1.55တို့ကနေဖန်ယူနိုင်ပါတယ်။မနေ့အစောအစီအစဉ်ကိုမနေ့8နိုင်မှာပြန်လွှင့်ပေးပြီးမီဂါဟတ်15.11 17.82နဲ့6.335တို့ကနေဖန်ယူနိုင်ပါတယ်။ညပိုင်း9နိုင်ကနေ10နိုင်အထိအစီအစဉ်ကိုတော့လိုင်းလိုမီတာ19မီဂါဟတ်15.05ဖိုင်နိုမီတာ25 MHz 17.80 ဖိုင်နိုမီတာ32 MHz 6.335တို့ကနေထုတ်လွှင့်ပေးနေပြီးပထမပိုင်းနိုင်ဝက်ည9နိုင်ကနေ9နိုင်ခွဲအစီအစဉ်ကိုလိုင်းလက်မီတာ190 MHz 17.505ကနေပါနားဆင်နိုင်တာပါဒီအစီအစဉ်ပြန်လွှင့်ည10နိုင်ကနေ17နိုင်မှာတော့ MHz 17.80 6.335နဲ့ပထမနိုင်ဝက်ည10နိုင်ကနေ10နိုင်ခွဲအစီအစဉ်ကို MHz 7.55ရုပ်ကနေပါဖမ်းယူနားဆင်နိုင်ပါတယ်။ VOA မြန်မာဝိုင်းအစီအစဉ်တွေကိုနားဆင်အားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင
်။အခုကတော့သတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကတက်လှည့်တင်ပြပေးမှာပါ
။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းထားတာ9လကျော်ကြာလာပြီဖြစ်ပေမဲ့စစ်အာဏာရှင်အလိုမရှိကြောင်းမြန်မာနိုင်ငံတလွားမြို့ရော်အသီးသီးမှာပြည်သူတွေကအခုဒီဆန္ဒပြနေကြစေပါမန္တလေးမှာမော်တော်ဆိုင်ကယ်တွေနဲ့တပိတ်စစ်ကြောင်းထွက်ပြီးအဖမ်းခံနေရသူတွေကိုပြန်လွတ်ပေးဖို့အတွက်တောင်းဆိုခဲ့ကြတာပါမန္တလေးမှာနေ့စဉ်လိုလိုဆန္ဒထုတ်ဖော်နေတဲ့တန်ကားတော်တွေအပါအဝင်ရက်ွက်အသီးသီးကတပိတ်စစ်ကြောင်းတွေရှိနေသလိုရန်ကုန်မုံရွာရင်းမပင်ကလေးဖားကန့်တမခန့်ဘုဒ္ဓလင်းပေါင်တဝဲလောင်းလုံးကံပေါက်ဒေတာတွေမှာလည်းဖန်ဆင်းမှုတွေရှိနေတဲ့အကြားကပဲဆင်အာနာရှင်ချိတဲ့ဆန္ဒပြမှုတွေလုပ်နေကြတာဖြစ်ပါတယ်မြန်မာနိုင်ငံမှာတနင်္ဂနွေတရက်ထဲမှာကိုဗစ်ပိုးစမ်းသပ်မှုတထောင်ကျော်ပြုတ်လုခဲ့ရမှာအတီးပြုတ်လူနာသက်2300ကျော်တွေ့ခဲ့ရပြီးသေဆုံးရသူက35ဦးရှိနေတယ်လို့အာကစားနဲ့ကျန်းမာရေးဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်ကိုဗစ်ကူးစက်မှုရှိတဲ့အတီးပြုတ်လူနာဟာ22ရာခိုင်နှုန်းကျော်ရှိနေတာဖြစ်ပြီးဒါမှမနစ်ကနှစ်ကုန်ပိုင်းလောက်မှာကိုဗစ်ကူးစက်မှုနှုန်းမြင့်တက်ခြင်းကထက်ကိုကူးစက်မှုနှုန်းကပိုပြီးများနေတာဖြစ်ပါတယ်။အနည်း20နီးပါးကြာအာဖဂန်စစ်ပွဲကနေအမေရိကန်တပ်တွေတဖြည်းဖြည်းဆုတ်ခွာနေချိန်မှာပဲတာလီဘန်တပုန်တွေကလည်းနယ်မြေတစ်ခုပြီးတစ်ခုသိမ်းပိုင်နေတာကြောင့်အရင်တစ်ချိန်နှုန်းကလိုတာလီဘန်တပုန်တွေရဲ့ထိန်းချုပ်မှုအောက်မှာအာဖဂန်နစ္စတန်နိုင်ငံကျရောက်သွားမှာကိုစိုးရိမ်နေလို့အမေရိကန်စစ်ဘက်အကြီးအကဲတူကပြောပါတယ်။အာဖဂန်ဆိုင်ရာအမေရိကန်တပ်မှုဗိုလ်ချုပ်ကြီးစကော့မီလာက ABC ရုပ်သံရဲ့ This Week အစီအစဉ်မေးမြန်းခန်းမှာအခုလိုပြောကြားခဲ့တာဖြစ်ပါတယ်
။ VOE မြန်မာပိုင်းအစီအစဉ်ရဲ့တင်းနယ်လာနေမနေ့ခင်ထုတ်လွှင့်ချက်တွေကတော့ဒီလောက်ပါပဲရှင်။ဒီည9နိုင်ကနေ10နိုင်ထိထုတ်လွှင့်မဲ့တင်းနယ်လာနေညချမ်း VOE Radio အစီအစဉ်ကိုတော့လိုင်းဒိုမီတာ31 32 51တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်။ VOE ကိုအပိနားဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ရှင်။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းမင်္ဂလာရှိတဲ့နေ့တစ်နေ့ကိုပိုင်ဆိုင်နိုင်ကြပါစေ။ချစ်မသိင်္ဂီထိုက်ပါရှင်။
This program has